to the Voice of America in Burmese.
Namaste, Mr. Khmer. ตอนนี้ชินลันชัมมี่เนี่ยจะไปสิวอชิงตันมิโรวิวอเมริกันตางานนี้2025ปีมีนาคมเนี่ยช่วงนี้เนี่ยคุณนายที่ได้นำมีดาตรงเส้นนี้เลเซอร์โกโรกันนี่ได้ใหญ่ทุ่งเป็นนี่รับเชื่อไปเลยคุณทุ่งเป็นนี่ได้สิสิเนี่ยวิวเอเอฟเฟซบุ๊กสามีนาบินวิวเอเอฟอินเทอร์เน็ตเว็บไซต์กันนี่เลยได้ใหญ่น่าสนใจไปเลยนะ
ဒီမနက်မှာအစီအစဉ်မှုဖြစ်ကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးပါပါ။မင်္ဂလာပါရှင်။ကျွန်မကခင်ဗျတို့တက်ပါ။ဒီမနက်ခင်သတင်းတွေကိုဥကျော်စံတာနဲ့အတူကြီးညာပေးပါပါ။ဗြိတိန်နိုင်ငံမန်ချက်စတာမှာအသေးခံဘုံဖောက်ခွဲခဲ့သူရဲ့ဖခင်နဲ့အကိုဖြစ်သူကိုလစ်ဗျားကဖမ်းဆီးလိုက်ပါပြီ။အီတလီမှာပို့ရဟန်းမင်းရဲ့တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဘ
ါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစောဝန်ဆိုင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာသတင်းတွေကြီးညာပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
NCA ကိုဖွင့်ဆွေးနွေးညီနိုင်ခဲ့ခြင်းကကျမတို့ပါဝင်ခဲ့ခြင်းမရှိရပေမဲ့အစိုးရတရားရဲ့တာဝန်ကြီးမှုတာဝန်
မြေပြည်တော်မှာကျင်းပနေတဲ့ပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံဒုတိယကြိမ်စီအိုဘက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်မင်းကွန်းပြောကြားခဲ့တာပါဒီစီအိုဘက်အကြောင်းသတင်းပေးပို့ချက်တွေနဲ့အတူအနေဒီအစိုးရနဲ့တမတော်ကြားကဆက်ဆံရေးအခြေအနေတောင်းဆန်းစုကြည်ရဲ့ကနေဒါခီးစဉ်စာရတွေကိုတင်ပြတော့မှာဖြစ်တယ်လို့နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့ပြည်ထောင်နိုင်ငံမန်ချက်စတာမြို့ကပုံပေါက်ကွဲမှုနောက်ဆက်တွဲဖမ်းဆီးမှုတွေကိုလည်းတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒါတွေကိုမတင်ဆက်ခင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဥကြော်ဇာတာတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။ Britain နိုင်ငံ Manchester ကအသေးခံဘုံခွက်သမား Salman Abidi ရဲ့ parking ဖြစ်သူနဲ့အကိုရိုကိုဖမ်းဆီးခဲ့တယ်လို့လေပြင်းလုံခြုံရေးတာဝန်ခံတွေကပြောပါတယ်။လေပြင်းအကြမ်းဖက်ဝါဒချိန်မွေးတက်ဖွဲ့ပြောခွင့်ရကတော့အသေးခံဘုံခွက်သမားရဲ့ညီကိုတော်သူ Hasham Abidi ဟာသူ့နဲ့မကြသေးခင်ကပဲအဆက်အသွယ်လုပ်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုအတွက်သူ့ရဲ့အစီအစဉ်တွေကိုတည်ထားသူလို့ပြောပါတယ်။ဒါပြင်သူကသူ့ရဲ့ညီကိုတော်သူနဲ့အတူ Dash လို့ခေါ်တဲ့ IS စစ်သွေးကြောအဖွဲ့နဲ့ပတ်သက်နေကြအောင်ထောက်ထားတွေလည်းရထားတယ်လို့ပြောပါတယ်။ဒါကြောင့်သူတို့အဖွဲ့ကသူ့ကိုနောက်ရောင်ခံလိုက်နေတာဟာတလခွဲကြော်နေပါပြီလို့လည်းပြောပါတယ်။Salman Abidi ဟာ Manchester အားကစားခွင့်နယ်မှာသူ့ကိုယ်သူအသေးခံဘုံးခွဲခဲ့တာကြောင့်လူပေါင်း22ယောက်သေဆုံးခဲ့ရတယ်လို့ဒါဇင်နဲ့ချီပေးတမ်းရာတွေရခဲ့ပါတယ်။ဒီခွင့်နယ်မှာ American လူငယ်အစိုးရ Ayana Grande ရဲ့ Pop ဂီတဖျော်ဖြေပွဲအပြီးမကြာခင်မှာပဲအခုလိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာပါ။ Abidi ရဲ့ဖခင်ကသူဟာသူ့သားနဲ့လွန်ခဲ့တဲ့9ရက်လောက်ကပဲစကားပြောခဲ့ပြီးအဲ့ဒီတုန်းကတော့အားလုံးပုံမှန်နေတာပဲရှိနေတယ်လို့ Reuters သတင်းဌာနကပြောပါတယ်
။ဗုဒ္ဓမင်းကြီး Francis နဲ့ Vatican နန်းတော်မှာတွေ့ဆုံမှုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာကမ္ဘာညဉ့်ဉျေးရေးအတွက်လှုပ်ဆောင်မှုရခင်ထက်ပိုပြီးပြက်ပြက်သားသားဆုံးဖြတ်လိုက်တယ်လို့ဆိုပါရယ်ဆီးရီးယားလီဗျာနဲ့ IS သင်းပိုက်နယ်မြေဒေသတွေမှာလူသားတို့ဆင်းရဲဒုက္ခတွေအများအပြားခံစားနေရတာကိုဘာသာရေးအသိုင်းအဝိုင်းတွေကဘယ်ပုံပဲနည်းတိုက်ဖြတ်နိုင်တယ်ဆိုတာနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့အင်ဖြူရောအရာရှိတွေကဆိုပါရယ်သမ္မတကြီးနဲ့ယဟန်မင်းကြီးတို့ဟာအခြေခံတန်ဖိုးထားမှုအပြားအပြားကိုအပြန်အလှန်ဖလှယ်ကြပြီးကမ္ဘာတဝန်းလူခွင့်ရေးမြင့်တင်မှုလူမှုဒုက္ခတွေကိုတိုက်ဖြတ်ဖို့နဲ့ဘာသာရေးလွတ်လပ်မှုတွေကိုကာကွယ်ဖို့အတည်ပြုကြတယ်လို့လည်းအင်ဗျူရောကြေညာချက်တစ်စုံမှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ပုံရံမင်းနဲ့တွေ့ဆုံရမှုဟာတစ်သက်တစ်ခါကြုံရတဲ့ဂုဏ်ယူစရာဖြစ်ရပဲလို့ Twitter မှာဖော်ပြထားပါတယ်။
ဒီသတင်းပတ်သက်နေတိုးမဟာမိတ်ခေါင်းဆောင်တွေနဲ့မတွေ့ဆုံခင်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကြမ်းဖက်ဝါဒဟာထိတ်ဆုံးနံပါတ်၁ကမ္ဘာကြီးလက်ရှိရင်ဆိုင်နေရတဲ့ပြဿနာဖြစ်ကြောင်းအခုအကြမ်းဖက်ဆန့်ကျင်လှုပ်ဆောင်မှုတွေမှာတိုးတက်မှုကအတော်ရအောင်လုပ်နိုင်နေပြီလို့ပြောကြားခဲ့ပါတယ်။ဘရပ်ဆဲလ်မှာဗုဒ္ဓဖူးနဲ့ဘယ်လ်ဂျီယမ်ဝန်ကြီးချုပ်ချားလ်စ်မိုက်ကယ်နဲ့တွေ့ဆုံချိန်မှာသမ္မတထရမ့်ကခုလိုပြောတာပါ။အမေရိကန်နဲ့နေတိုးအဖွဲ့ဟာပြဿနာမျိုးစုံအတွက်လက်တွဲပြီးလှုပ်ဆောင်ကြမှာဖြစ်ကြောင်းပြောခဲ့တယ်လို့တနင်္လာနေ့ဗြိတိန်နိုင်ငံအသေးခံဘုံးခွဲတိုက်ခိုက်မှုကိုညွှန်ပြပြီးဒီအကြမ်းဖက်ဝါဒဆန့်ကျင်ပြဿနာဟာပထမဦးစားပေးရမယ့်ကိစ္စလို့ပြောပါတယ်။အခုလိုမကြာခင်ရက်ပိုင်းတွေအတွင်းဖြစ်ဖြစ်ခဲ့တာကိုကျင့်ဒီအကြမ်းဖက်ချိန်မှုအောင်မြင်ဖို့အရေးကြီးတာကိုသိနိုင်တယ်လို့ဒီတိုက်ပွဲကလည်းနိုင်မှာဖြစ်ကြောင်းပြောပါတယ်။သမ္မတထရမ့်ဟာအီတလီနိုင်ငံရောမမြို့ကဗက်တီကန်နန်းတော်မှာပုံဟန်းမင်းကြီးနဲ့ဆွေးနွေးပြီးမှပဲဗုဒ္ဓဘူးနေ့လယ်ပိုင်းမှာဘရပ်ဆဲလ်စ်ကိုရောက်ရှိသွားတာဖြစ်ပါတယ်။သမ္မတထရမ့်ဟာနေတိုးမဟာမိတ်တွေနဲ့ချက်တပြင်းနဲ့တွေ့ဆုံတဲ့အခါမှာသူတို့ဘက်ကလုံခြုံရေးဆိုင်ရာမျက်မျက်တက်တာခွဲဝေတာဝန်ယူဖို့လိုနေတယ်ဆိုတာကိုပြက်ပြက်သားသားပြောဆိုမှာဖြစ်ကြောင်းအီတလီကနေဘယ်လ်ဂျီယမ်အတော် Air Force 1 လင်းပေါ်မှာနိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။ချက်တပြင်းနဲ့တွေ့ဆုံပွဲမှာနေတိုးမဟာမိတ်နိုင်ငံတွေကြားအကြမ်းဖက်တိုက်ခိုက်မှုခံရရင်အဖွဲ့ဝင်နိုင်ငံတိုင်းကအကူအညီပေးဖို့အတွက်သဘောတူညီချက်အမှတ်9ကိုသမ္မတထရမ့်ကနောက်ဆုံးအတည်ပြုမယ်လို့မျှော်လင့်ထားပါတယ်။အမေရိကန်နိုင်ငံမှာ2000ခုစက်တင်ဘာ17ရက်အယ်ကိုင်ဒါအကြမ်းဖက်သမားအတိုက်ခိုက်ခံရခြင်းကြောင့်မှပဲဒီသဘောတူညီချက်ကိုလက်တွေ့အကောင့်ထဲပေါ်ဖို့ဖြစ်လာခဲ့တာပါ
။ Michael Flynn အနေနဲ့ သမ္မတဒေါ်နယ်ထရမ့်ရဲ့ပထမဆုံးအမျိုးသားလူမျိုးရေးအကြံပေးအဖြစ်ထမ်းဆောင်စဉ်ကာလနဲ့ဆိုင်တဲ့အထောက်အထားတွေနဲ့အကြောင်းအရာတွေကိုပြအပ်ထွက်ဆိုဖို့ကွန်ဂရက်လွှတ်တော်ကြားနာမှုအဖွဲ့ကထပ်မံဆင့်ဆူလိုက်ပါတယ်ဖလင်ဟာ24ရက်ကြာတာဝန်ထမ်းဆောင်ခဲ့တဲ့အချက်လက်တွေကိုပြအပ်ဖို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့ဒီရသက်တပတ်အစောပိုင်းကတောင်းဆိုမှုကိုမြင်ဆန်ခဲ့ပါတယ်ဒေါ်နယ်ထရမ့်တာဝန်မယူခင်ရသက်တပတ်တွေကမစ္စတာဖလင်ဟာအမေရိကန်ဆိုင်ရာရုရှားသံတမန်ကြီးနဲ့ဆက်သွယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒုတိယသမ္မတမိုက်ပင်စ်ကိုလင်ညာခဲ့တဲ့အတွက်သူ့ကိုသမ္မတကယာဒူးကဖယ်ရှားခဲ့တာပါအခုဒီကိစ္စတွေကိုဖော်ထုတ်ပေးအပ်ဖို့လွှတ်တော်နှစ်ရစလုံးရဲ့ထောက်လှမ်းရေးကော်မတီတွေကဆင်ဆူချက်အစ်စ်တွေထုတ်နေကြတာဖြစ်ပါတယ်မိုက်ကယ်ဖလင်ဟာဒေါ်နယ်ထရမ့်မဲဆွေစဉ်ကအဓိကပံ့ပိုးဆောင်ရွက်ခဲ့သူဗိုလ်ချုပ်ကြီးအငြင်းစားသူဖြစ်ပါတယ
UAV ဝိကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးကိုနေပြည်တော်မှာမနေ့ကမေလ24ရက်ဗုဒ္ဓဟူးနေ့မှာစတင်ပြီး၄ရက်ကြာကျင်းပနေပါပြီ။ဖွံ့ဖွဲအခမ်းအနားမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကဒီညီလာခံရဲ့ဗန်ရန်ဟာဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်လာရေးဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုရှေ့ရှုပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။ဒါ့အပြင်သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်အောင်ဆက်စပ်ညှိနှိုင်းမှုတွေဆက်ပြီးလုပ်မယ်လို့လည်းပြောပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ပထမချိန်ညီလာခံမှာတချို့တိုင်းရင်းသားတွေဘက်ကအလွန်ကျွံတောင်းဆိုမှုတွေရှိနေတာဟာပြည်သူအကျိုးစီးပွားကိုဆန့်ကျင်ရာရောက်ကြောင်းပြောကြားခဲ့ပြီးအပြစ်ခတ်ရစေးလက်မှတ်ရေးထိုးကြဖို့အတွက်ထပ်မံတိုက်တွန်းပါတယ်။ကင်မျိုးသားအစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမုတုစေဖို့ကတော့သက်ဆိုင်သူအလုံးဒန်းသူပါဝင်နိုင်ရင်လွှမ်းမိုးထုတ်ကန်မှုကင်းတဲ့အခင်းချင်းဖန်တီးထားရင်းနဲ့လူမျိုးလိုက်နေရာလိုက်နိုင်ငံရေးဆွေးနွေးပွဲတွေတနင်္ဂနွေလုံးကျဲကျဲပြင်းပြင်းကျင်းပဖို့ပန်ကြားပါတယ်။ဒီညီလာခံကိုတက်ရောက်ဖို့အတွက်တိုင်းရင်းသားအဖွဲ့အစည်းတွေအလုံးလုံးလူအစုအကဖိတ်ကြားပေးမယ်။မြန်မာအစုအကနဲ့အပြစ်ခတ်ရစေးလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေတက်က၅ဘွယ်ကတော့တက်ဖို့ညင်ပါတယ်။ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တွေအနေနဲ့ညီလာခံမှာဒန်းသူဆွေးနွေးနိုင်တဲ့အခွင့်အရေးမရတဲ့အတွက်မတက်ဖို့ဆုံးဖြတ်ခဲ့တာပါ UNFC အဖွဲ့ဝင်တချို့ကတော့ UWSA World လက်နက်ကင်အဖွဲ့ဦးဆောင်တဲ့လက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ပါပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီအဖွဲ့ဝင်တွေဖြစ်တဲ့တက်ရောက်ဖို့အတွက်လက်မှတ်ရေးထိုးပါတယ်အပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေကညီလာခံဆွေးနွေးဆုံးဖြတ်ခွင့်ပေးဖို့အတွက်အာဏာပိုင်တွေသဘောထားကြောင့်တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတချို့ကတက်ရောက်ဖို့တုံ့ဆွန်နေကြပါတယ်
ဖလပိုင်သမ္မတရိုဒရီဂိုဒူတာတေဟာနိုင်ငံတောင်ပိုင်းကမွတ်စလင်အကြမ်းဖက်မှုတွေကိုထိန်းချုပ်နိုင်ဖို့ပြီးခဲ့တဲ့နှစ်ကအစီအမံလှုပ်ဆောင်ခဲ့ပေမဲ့ထိတ်တန့်အကြမ်းဖက်အဖွဲ့နှစ်ခုတို့ဟာ IS ထောက်ခံတဲ့အဖွဲ့တွေနဲ့ပူးပေါင်းနေရတယ်လို့သံသယရှိစရာဖြစ်နေပါတယ်။အင်္ဂါနေ့ကတော့သမ္မတဒူတာတေဟာလူဦးရေ23သန်းရှိတဲ့မင်ဒနာဝိုကျွန်းနဲ့ပတ်ဝန်းကျင်ကကျွန်းငယ်တွေမှာစစ်အုပ်ချုပ်ရေးကြီးညာခိုင်းလိုက်ပါတယ်။မာရာဝီမျိုးကမုတေအုပ်စုဟာစေသွေးကြွတွေဝင်စီပြေနောက်သိမ့်ကြခင်မှာပဲစေအုပ်ချုပ်ရေးကြီးညာခံလိုက်တာဖြစ်ပါတယ်စေသွေးကြွတို့စီနေမှုကြောင့်အ ਨੇ ဆုံးစေသားနှစ်ဦးရဲတူနဲ့လူများပြားရဲတူစေဆုံးပြီးလူများပြားဒဏ်ရာရရှိခဲ့ကြပါတယ် IS စစ်စာကအဘူဆိုင်ယက်စေသွေးကြွအုပ်စုခေါင်းဆောင်ကိုစစ်တပ်ကလိုက်လံရှာဖွေနေစဉ်တိုက်ခိုက်မှုစတင်နေတာဖြစ်ပြီးတောင်ရန်သူတွေဟာခရိယန်ဖျားကြောင်တစ်ခုအပါအဝင်အဆောက်အဦအများအပြားကိုမိရှို့ပြီးဒေသခံကက်သလစ်ဖုံးတော်ကြီးတပါးနဲ့လူအများအပြားကိုဒေသခံအဖြစ်ဖမ်းဆီးထားခဲ့တာဖြစ်ပါတယ်။ဒေသခံတွေထဲမှာဖျားဝပြုသူ10ဦးနဲ့ဖျားကြောင်ဝန်ထမ်း3ဦးပါဝင်ပြီးအစိုးရတပ်တွေဒီဒေသကဆုတ်ခွာဖို့စစ်သွေးကြွတွေကတောင်းဆိုကြတယ်လို့ဂန်ဂျုတ်ဖုံးတော်ကြီး Socrates Villegas ကဆိုပါတယ်။အဘူဆိုင်ယက်အဖွဲ့ဟာစီးရီးယားနဲ့အီရတ်က IS ရဲ့အရေးပမှုခံရအောင်အကြမ်းဖက်လုပ်ရက်တွေလှုပ်ဆောင်နေရတာဖြစ်တယ်လို့လေလာသူပညာရှင်တွေကပြောနေကြပါတယ
်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဘတ်စကားဂိတ်မှာအသေးခံဘုံးခွဲသမား2ဦးရဲ့ဘုံးဖောက်ခွဲမှုကြောင့်အ ਨੇ ဆုံးအင်ဒိုနီးရှားရဲ3ဦးသေဆုံးရပါတယ်။ဒီတိုက်ခိုက်မှုကြောင့်နောက်ရဲအရာရှိ5ဦးနဲ့အရဲသား5ဦးလည်းဒဏ်ရာရပါတယ်။အင်ဒိုနီးရှားနိုင်ငံဒုရဲချုပ်ကဘုံးဖောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ကြောင်းနဲ့ဒီဘုံးဖောက်ကွဲမှုနဲ့ပတ်သက်ပြီးအခုချိန်မှာအသေးခံဘုံးခွဲမှုပဲဖြစ်မယ်လို့ယုံကြည်ထားကြောင်းပြောပါတယ်။ဒီပောက်ကွဲမှုဟာကမ်ပန်မလာယုတာမနန်နားမှာဖြစ်ပွားတာပါ။ဒါဒီဂိတ်ဟာဘတ်စကားတွေနဲ့ဗန်ကားအသေးလေးတွေပြေးဆွဲတဲ့ဂိတ်ဖြစ်ပါတယ်။ဒါဟာဂျကာတာအရှေ့ပိုင်းလက်လုံလက်စားတွေနေတဲ့အရက်ကိုပြေးဆွဲတာဖြစ်ပြီးနိုင်ငံခြားခီးသွားတွေဖြစ်စေနိုင်ငံခြားသွားဒီလာလေးရှိတဲ့နေရာမဟုတ်ပါဘူး။
နှပိုင်းကွဲကိုရီးယားကျွန်းဆွယ်မှာငင်းချမ်းရေးပြန်လည်တိဆောက်ဖို့ရည်ရွယ်ချက်နဲ့တောင်ကိုရီးယားစံတမန်ရေးအရအချက်ပြတ်နေပေမဲ့မြောက်ကိုရီးယားအစိုးရကတော့နျူကလ িয়ার ဒုံးကျည်အစီအစဉ်တွေကိုဆက်လုပ်သွားဖို့ပိုင်ဖြတ်ထားဟန်ရှိတယ်လို့အမေရိကန်ကျွမ်းကျင်သူတွေကဆိုကြပါတယ်။တောင်ကိုရီးယားဟာလက်ရှိမြောက်ကိုရီးယားခေါင်းဆောင်ရဲ့ဖခင်ကင်အီဆွန်းလက်ထက်ကလေးကစပြီးတော့ဆက်သွယ်မှုအလုံးလိုရဆိုင်ပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျဆန်သားတို့ကတင်ပြပေးခဲ့ကြတာပါအခုတော့သတင်းလော်တွေကိုတင်ပြပေးဖို့အလဲရောက်ပြီးမို့ပထမဆုံးတော့ဗြိတိန်နိုင်ငံကသတင်းနဲ့စတင်ပါမယ်ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာဒီနေ့လနေ့ကဖြစ်သွားခဲ့တဲ့အသေးခံပုံးခွဲမှုနဲ့ဆက်နွယ်ပြီးဗြိတိန်ရဲတပ်ဖွဲ့ကအခုချိန်အထိလူ9ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးဖြစ်ပါတယ်အလားတူပဲလစ်ဗျားနိုင်ငံမှာရှိတဲ့ဒေသအသေးခံပုံးခွဲသမားရဲ့ဖခင်ဖြစ်သူနဲ့ညီတို့ကိုလည်းတပ်ဆိုင်ရာအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်လူပေါင်း22ယောက်သေဆုံးပြီး59ယောက်ဒဏ်ရာရခဲ့တဲ့ဒီတိုက်ခတ်မှုရဲ့နောက်ဆက်တွဲအခြေအနေတွေကိုတင်ပြပေးပါမယ်။မန်ချက်စတာအကစားရုံမှာအသေးခံဘုံခွဲတိုက်ခတ်ခဲ့တဲ့ဆယ်မန်အဘက်ဒီရဲ့ဖခင်ဖြစ်သူရမဒန်အဘက်ဒီကိုဗုဒ္ဓနေ့မှာဖမ်းဆီးလိုက်ပြီးညီဖြစ်သူဟာရှင်ကိုတော့အင်္ဂါနေ့ကလီဗျားနိုင်ငံထရီပိုလီမြို့မှာဖမ်းဆီးလိုက်ကြောင်းလီဗျားအကြမ်းဖက်မှုတိုက်ဖျက်ရေးဌာနပြောခွင့်ရအာမက်ဘင်ဆယ်မန်ကရိုက်တာသတင်းဌာနကိုပြောပါတယ်။အသေးခံဘုံခွဲတိုက်ခတ်ခဲ့တဲ့ဆယ်မန်အဘက်ဒီဟာလီဗျားမိဘနှစ်ပါးကနေပြည်တည်နိုင်ငံမှာမွေးဖွားခဲ့သူဖြစ်ပြီးသူဟာမကြသေးခင်က IS Islamic စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုတာကိုသိရှိခဲ့တဲ့အတွက်လွန်ခဲ့တဲ့တစ်လကျော်လောက်ကလေးကသူ့ကိုနောက်ရောက်ခံလိုက်နေခဲ့ကြောင်းအာမက်ဘင်ဆယ်မန်ကပြောပါတယ်ဘုံဖောက်ခွဲမှုနဲ့ပတ်သက်လို့မန်ချက်စတာမြို့မှာအင်္ဂါနေ့ညကဖမ်းဆီးလိုက်တဲ့3ဦးအပါအဝင်ဗုဒ္ဓနေ့ကလည်းအမျိုးသမီး2ဦးကိုထပ်မံဖမ်းဆီးလိုက်တာကြောင့်လီဗျားနိုင်ငံမှာဖမ်းဆီးလိုက်တဲ့အသေးခံဘုံခွဲသူဆယ်မန်အဘဒီရဲ့ဖခင်နဲ့ညီဖြစ်သူအပါအဝင်အခုချိန်မှာဖမ်းဆီးရမိသူစုစုပေါင်း6ဦးရှိသွားပြီဖြစ်ပါတယ်မန်ချက်စတာမြို့အကစားရုံမှာကျင်းပတဲ့ American Pop ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖြေပွဲကိုအသေးခံဘုံခွဲတိုက်ခတ်ခဲ့တဲ့ Salman Abadi အနေနဲ့ဒီတိုက်ခိုက်မှုကိုသူ့ဦးထဲပြုလုပ်ခဲ့ခြင်းမဟုတ်ဘူးလို့ဗြိတိန်ရဲတပ်ဖွဲ့ကယုံကြည်ထားတာကြောင့်သူနဲ့ဆက်နွယ်မှုရှိတဲ့နေရာတွေကိုဗြိတိန်ရဲတပ်ဖွဲ့ကအပူတပြင်းလိုက်လံရှာဖွေစစ်ဆေးနေကြောင်းမန်ချက်စတာမြို့ရဲချုပ် Ian Hopkins ကသတင်းတောက်တွေကိုပို့ထုတ်နေမှာပြောပါတယ
် You will be aware that the level of activity in this investigation is intense and is continuing at a fast pace we have made 3 further arrests in connection
ဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်တဲ့နေရာမှာအထူးအလေးပေးပြီးမြန်မြန်ဆန်ဆန်လှုပ်ဆောင်နေကြတာကိုအလုံးကသတိထားမိကြမှာဖြစ်ပါတယ်ဒီပောက်ကွဲမှုနဲ့ဆက်နွယ်တဲ့လူသုံးဦးကိုမင်းညာကဖမ်းဆီးထိန်းသိမ်းလိုက်ပြီးဖြစ်ပါတယ်ဒီနေ့မွန်လဲပိုင်းမှာလဲမန်ချက်စတာမြို့လေကောင်ကအိမ်တိမ်ကိုကျွန်တော်ဝင်ရောက်ပြီးဘေးလူတွေမထိအောင်ထိန်းချုပ်ဖောက်ခွဲမှုတရလုပ်ခဲ့ပါတယ်။အဲ့လိုလှုပ်ဆောင်နိုင်ဖို့အတွက်အနီးအနားမှာရှိတဲ့ယထာပူရာရင်ကိုမလွှတ်မချောင်သာခိတပ်ပိတ်လိုက်ရပြီးအခုဆိုရင်သက်ဆိုင်ရာအရာရှိတွေကအဲ့ဒီမှာပဲနေရာယူထားကြဆဲဖြစ်ပါတယ်
။ဗြိတိန်ရဲတပ်ဖွဲ့အနေနဲ့ဒီတိုက်ခိုက်မှုကိုကျေပြန့်တဲ့ကွန်ရဲအဖွဲ့ကပြုတ်လုခဲ့တယ်လို့ယူဆပြီးဂွင်းဆက်တွေကိုလိုက်လံစုံစမ်းစစ်ဆေးနေကြောင်းလဲရဲချုပ် Ian Hopkins ကပြောပါတယ်။
I think it's very clear that this is a network that we are investigating and as I said it continues at a pace there's extensive
ကျွန်တော်ကကျွန်တော်စုံစမ်းစစ်ဆေးနေရတယ်ဆိုတာကတော့ရှင်းလင်းသိကြပါတယ်အခုကျွန်တော်ပြောနေတဲ့အချိန်မှာပဲမန်ချက်စတာမြို့တဝန်းလုံးမှာစုံစမ်းစစ်ဆေးမှုတွေကိုအချိန်မြန်မြန်နဲ့အပြင်းအထန်လုပ်ဆောင်နေပါတယ
်တနင်္လာနေ့ညကတည်ဆုံသွားခဲ့တဲ့22ဦးထဲမှာရဲတပ်ဖွဲ့ဝင်2ဦးလည်းပါဝင်ကြောင်းရဲချုပ် Ian Hopkins ကသတင်းတောက်တွေကိုပြောပါတယ်
I'm also aware of speculation on social media and the wider media around the occupation of one of the victims. Very sadly, I
can't... This is what I'm talking about. I'm talking about the media and social media. I'm talking about social media. I'm talking about the 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 media.သေဆုံးသွားတဲ့သူတွေအထက်ကတဦးဟာလက်ရှိတံဝန်ထမ်းဆောင်နေတဲ့ရဲအရာရှိသူဖြစ်ပါတယ်။ဒါပေမဲ့သူ့မိသားစုဝင်တွေရဲ့သဘောဆန္ဒကိုလေးစားသောအဖြစ်ဘသူပဲဟာဆိုတာကိုကျွန်တော်အနေနဲ့အခုချိန်မှာမပြောနိုင်သေးပါဘူး
။အသေးခံဘုံခွဲတက်ခတ်ခဲ့တဲ့ဆယ်မန်အဘေဒီဟာမန်ချက်စတာအကစားရုံမှာအဲ့ဒီလိုဘုံခွဲတက်ခတ်မှုမပြုလုပ်ခင်လစ်ဗျားနိုင်ငံကိုတည်င်းပတ်၃ပတ်လောက်တွားရောက်ခဲ့တယ်လို့ဆိုပါတယ်။သူဟာလစ်ဗျားကပြန်လာပြီးရပိုင်းအတွင်းမှာပဲအခုလိုအသေးခံဘုံခွဲတက်ခတ်ခဲ့တာဖြစ်ပါတယ်။ဗြိတိန်ရဲ့အကြမ်းဖက်မှုအနေနဲ့သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိတတ်မှတ်လိုက်ပြီးလက်နက်ကင်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ်ထရီဇာမေကအင်္ဂါနေ့မှာကြေညာခဲ့ပြီးနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့လည်းသတိပေးပြောကြားထားပါတယ်ခင်ဗျာ။ အမေရိကန်တန်ကဂျာတာပရင်းနေ့မနက်ပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့နေပြည်တော်မှာကျင်းပနေတဲ့21ရာစုပင်လုံညီလာခံသတင်းကိုတင်ပြပေးပါမယ်ပြည်ထောင်စုညီညာရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်စီဟိုဘက်ကိုမနေ့ကစပြီးနေပြည်တော်မှာ၄ရက်ကြာကျင်းပနေပြီဖြစ်ပါတယ်မနေ့ကဖွံ့ဖွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌလွတ်တော်ဥက္ကဋ္ဌတွေအပြင်ချန်းခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌတို့ကပါအသီးသီးမင်ကွန်းပြောခဲ့ကြပါတယ်ဒီမင်ကွန်းတွေရဲ့အနှစ်ချုပ်ကိုညီလာခံမှာကိုယ်တိုင်သတင်းသွားယူနေတဲ့ကိုစီသူကပြောပြပေးပါမယ
်ညီလာခံဖွံ့ဖွဲမှာပြောတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မင်ကွန်းထဲမှာဥတီရှောင်းလန်းနေတဲ့ပန်းတိုင်းတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရေးလက်ခံကျင့်သုံးနေတဲ့ညှိနှိုင်းဆောင်ရွက်မှုဆိုပြီးတော့အဓိကရည်မှန်းချက်၃ရပ်ကိုပြောသွားပါရယ်ဒီမိုကရေစီနဲ့ Federal Senate ကိုအခြေခံတဲ့ Democracy Federal ပြည်ထောင်စုဖြစ်ပေါ်လာရေးဟာပန်းတိုင်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါရယ် NCA နဲ့ပတ်သက်လို့ကတော့
NCA ကိုဆွေးနွေးညှိနှိုင်းခဲ့စဉ်ကကျမတို့ပါဝင်ခဲ့ခြင်းမရှိခဲ့ပေမဲ့အစိုးရတရားရဲ့တာဝန်သိမှုတာဝန်ယူမှုအပြည့်အဝနဲ့လက်ခံရယူပြီးငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့ပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့ဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့ဒီလမ်းကြောင်းကိုရှောင်လန်းခဲ့ရတာဖြစ်ပါတယ
် NCA ဟာလမ်းဆုံးမဟုတ်ဘဲနဲ့ NCA ကလည်းနိုင်ငံရေးဆွေးနွေးပွဲလမ်းစကိုဖွင့်လှစ်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်ညှိနှိုင်းဆွေးနွေးမှုနဲ့ပတ်သက်လို့ကတော့အခုဆိုရဟာလူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရဖြစ်ပါတယ်လို့ဆိုပြီးတော့
အမျိုးသားရင်ကြားစည်းရုံးကိုအခြေခံပြီးကျမတို့အနေနဲ့နိုင်ငံတော်ရဲ့ရှေ့ခရီးတခြားကျောက်လမ်းရမှာအလုံးနဲ့ညီနိုင်ဆွေးနွေးပြီးမှခြေလမ်းတွေလမ်းနေတာဖြစ်ပါတယ်။ပေါ်ပင်အများကြိုက်မဲ့နည်းတွေရှာပြီးဖိအားပေးတာမျိုးနိုင်ငံရေးအရာအကြက်ကင်တာမျိုးကျမတို့လုံးမမဟုတ်ပါဘူး။အလုံးနဲ့ပွန့်ပွန့်လင်းလင်းဆွေးနွေးညီနိုင်ပြီးအလုံးလက်ခံနိုင်တဲ့သဘောတူညီချက်တွေရရှိအောင်ကြိုးပမ်းသွားမှာဖြစ်ပါတယ်
။ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့ NC လမ်းကြောင်းကိုလိလူရှုပြီးတော့အခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်အော်တွေသုံးဆွဲလှုပ်ဆောင်နေတာဟာငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တွေကိုအခြေခံတဲ့ပြည်ထောင်စုစနစ်တည်ဆောက်ရေးကိုမလိုလားခြင်းသာဖြစ်တဲ့အကြောင်းဆွေးနွေးညှိနှိုင်းအဖြစ်ရှာရေးလမ်းစဉ်ကသွေဖယ်ပြီးတော့လက်နက်ကင်စန့်ကျင်တိုက်ခိုက်ရေးလမ်းစဉ်လက်နက်ဆွဲကင်ပြီးတော့အာဏာရယူရေးလမ်းစဉ်နဲ့ပြည်ထောင်စုကနေခွဲထွက်ရေးလမ်းစဉ်တို့ကိုသာဥတည်နေတယ်လို့ယူဆမှာဖြစ်တဲ့အကြောင်းပြောပါရယ်ပထမချိန်ညီလာခံမှာတင်သွင်းခဲ့တဲ့စာရင်း82ဆောင်မှာတချို့တိုင်းသားအဖွဲ့တွေရဲ့ဆွေးနွေးချက်တင်ပြချက်လှုပ်ဆောင်ချက်နဲ့အခြေခံယူဆတွေဟာကိုပိုင်ပြထွန်းကွင်းဆိုတဲ့ဖက်ဒရယ်ကိုကြော်လွန်ပြီးတော့အလွန်ကျွံတောင်းဆိုတာတွေဖြစ်နေတာကိုလည်းသတိပြုမိခဲ့တယ်လို့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကဆိုပြီးတော့
ဒီလိုဆောင်ရွက်ချက်မျိုးတွေဟာဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးပေါ်မှာမျိုးလွင့်ချက်ကြီးပွားစွာထားရှိနေတဲ့တိုင်းရင်းသားပြည်သူတွေရဲ့စံတန်းနဲ့အကျိုးစီးပွားကိုစားကျင်နေခြင်းဒါဖြစ်ပါတယ်။တမ်ဘရော့ဟာနိုင်ငံတော်နဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနေရတဲ့အဖွဲ့အစည်းဖြစ်တာနဲ့ညီနိုင်ငံတော်နဲ့ပြည်သူအကျိုးစီးပွားကိုဆန့်ကျင်ဖြစ်စီနေတဲ့လို့ရနေတဲ့အဖွဲ့အစည်းဒီပေါ်မှာမိမိရဲ့တာဝန်တွေကြီးဆောင်ရွက်သွားမှာဖြစ်ပါတယ်
။ကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမတူစစ်ဖို့ရဲ့အဖွင့်အမှားစကားမှာတော့သက်ဆိုင်သူတွေအားလုံးဒန်းတူရည်တူအခြေခံတဲ့ပါဝင်နိုင်ရေးလွန်မိုးချုပ်ကန်မှုကင်းတဲ့အခင်းချင်းကိုဖန်တီးထားရေးလူမျိုးအလိုက်နေရာအလိုက်အကြောင်းအရာအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုတနင်္ဂနွေလုံးမှာကြေကြေပြန့်ပြန့်လုပ်ကိုင်နိုင်ရေးအခြေခံသုံးချက်ကိုအကောင့်ထယ်ဖော်ရတဲ့ပတ်သက်ပြီးတော့ထောက်ပြပြောဆိုသွားပါတယ်။
အနာဂတ်ဖက်ဒရယ်နိုင်ငံတည်ဆောက်မှုမှာအရေးကြီးတဲ့ stakeholder တွေဖြစ်တဲ့အခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကြံရှိနေသေးတယ်ဆိုတာကိုသတိပေးလိုပါတယ်ကျွန်တော်တို့ NCA လက်မှတ်ရေးထိုးသူတွေရဲ့ပါဝင်မှုလောက်တဲ့နိုင်ငံလွန်ခြုံပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ပါဘူ
းငင်းချိုင်းညီလာခံရဲ့နောက်ရက်တွေမှာတော့နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လုပ်သွားမှာပါအားလုံးလက်ခံနိုင်တဲ့ Federal Democracy ပြည်ထောင်စုတည်ထောင်ရေးအခြေခံသဘောတရားတွေမူတွေကိုဆွေးနွေးချမှတ်သွားကြမှာဖြစ်ပြီးတော့အရင်တုန်းကမဆွေးနွေးခဲ့ဘူးတဲ့ဆွေးနွေးခွင့်ကိုမရခဲ့တဲ့ပြည်내အခြေခံဥပဒေတွေကိုရေးဆွဲရေးကိစ္စကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုဘယ်လိုအဓိပ္ပာယ်ဖွင့်မလဲဘယ်လိုပေးကြမလဲဆိုတဲ့ကိစ္စတွေပါဝင်မှာဖြစ်ပါတယ်ခင်ဗျာ
နေပြည်တော်ရောက်နေတဲ့ကိုစီသူသတင်းပေးပို့ကြတာပါခင်ဗျာအခုတော့ VOA နဲ့အနေဒီဘို့အလုံးမှုဆောင်ဖွဲ့ဦးဝင်းထိန်တွေ့ဆုံမေးမြန်းထားတာကိုတင်ပြပေးပါမယ်။တမတော်ကိုဆွဆွဲပြောဆိုဖို့ဆန္ဒမရှိသလိုရွေးချယ်လည်းမရှိဘူးလို့ပြီးခဲ့တဲ့သတင်းပတ်ကတမတော်နဲ့သူနဲ့ကြားမှာဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘို့အလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်က VOA ကိုပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကြားမှာလည်းတိတာထင်ရှားတဲ့သဘောထားကွဲလွဲမှုမရှိဘူးလို့သူကပြောပါတယ်။ဒါအပြင် NLD အစိုးရအဖွဲ့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့လည်းရှင်းလင်းပြောကြားခဲ့ပါတယ်။ဦးဝင်းထိန်ကိုကိုကျော်ကျော်သိန်းကနေပြည်တော်စီပင်အဲ့ဒီတာမှာတွေ့ဆုံမေးမြန်းထားပါတယ်
ဒီကြတဲ့ရက်ပိုင်းကဒီ တတင်းသမားတွေနဲ့တွေ့ရင်လည်းပြောတဲ့စကားဝါမှုတူပြီးတော့တပ်ဖက်ကညင်ညာချက်ထုတ်ပါတယ်ထို့တော့တပ်ဖက်ကသုံးတဲ့အထဲမှာပြင်းပြင်းထန်ထန်ဆိုတဲ့စကားမျိုးလည်းပါတာကျွန်တော်သတိထားမိပါတယ်ဆိုတော့အဲ့ဒီကိစ္စဘယ်လိုအခြေအနေရောက်သွားပါပြီလဲအ
ဲ့ဒီကိစ္စပြီးတော့တို့ဒီခံပြောလဲရှုပ်ချတာပါတယ်တမတော်လည်းရှုပ်ချတာပါတယ်ကျွန်တော်ကတော့ရှုပ်ချတာရဲ့အတိုက်ခံနေဆိုတော့ရိုးနေတော့အေးဆေးပဲကျွန်တော်ကကျွန်တော်တက်မလို့ဆွဆွဲဖို့လုံးဝဆန္ဒမရှိဘူး။ရွယ်ချက်လည်းမရှိဘူး။ဒီခံပြုတ်လည်းဆွဆွဲဖို့လုံးဝဆန္ဒမရှိဘူး။ရွယ်ချက်လည်းမရှိဘူး။သို့တော်လည်းပဲစိတ်ထမစိတ်ကူးမေးဟာပြဿနာထွက်လာတာ။သို့တော်အဲ့တုန်းကထွက်လာတာစဉ်းစားရုံစဉ်းစားတာလေးပဲရှိတယ်။ဆွဆွဲတာမပါဘူး။အခုလည်းထပ်ပြောမယ်။တက်မလို့ဘောပြီးခံပြုတ်ကဆွဆွဲစရာစော်ကားစရာဘာမှအကြောင်းမရှိဘူ
း။ဆိုတော့တန်းနဲ့လက်ရှိအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနဲ့ကြားဒီထဲဆက်ပြီးတော့ပြောရရင်ပါတီကနေတာဝန်ပေးထားတဲ့ဖွဲ့စည်းတာဝန်ရှိသူအစင်းစင်နောက်ဆုံးစင်အစိုးရအဖွဲ့အစင်ပေါ်လေဆိုတော့ဆက်ဆံရေးကရောအဖို့အထစ်လေးတွေများရှိသလားခင်ဗျအ
ခုညီညာရေးအဖွဲ့ကြီးမှာပါတဲ့ဒေါက်တာတင်မင်းဝင်းတို့လားကျောင်းစိုးတို့နိုင်ငံရေးတို့ကျွန်တော်ဘက်ကပါတဲ့အဖွဲ့တွေနဲ့အခု MEC မှာဗိုလ်ချုပ်တွေနဲ့တွေ့ဆုံနေရတယ်ပြောနေရတယ်ဆက်ဆံနေရတယ်နောက်ကြခင်ရဗိုလ်ချုပ်မြင့်စိုးဗိုလ်ချုပ်ကြီးမြင့်စိုးတို့နဲ့တွေ့နေရတယ်ဘာမှအပြင်းထန်นี่คือจะบ่มาไม่สิตีตาถิ่นชาได้อพุทธิ์ได้ไม่สิล่ะนี่เว้ยตองซั้นซีเนี่ยบ่จมมีมีออนไลน์จ้ามาเลยบ่มาตีตาถิ่นชาได้โทรกวยแล้วมื้ออพุทธิ์ได้ไม่สิ
แล้วทุกข์ก็ดีอสูรอภเณรปะตะหลุบอสูรอภเว้ยตะนั้นตะนิดจ่อจ่อสิล่ะบาบิสรอกดีตะนิดปี้กันนี้เฉิงนูงาอสูรอภเตาวินสิตุติชูเมียเปียงแลลุมะล่ะล่ะปูพี่รอซ้อนซ่องยังกาวเนลุดิแท้มั้ยซ้อนซ่องยังแน่เนลุดิแท้มั้ยเนี่ยอเปียงเลื้อยลงมะล่ะဆိုတဲ့ခံမှန်းချက်တွေရှိခဲ့ပါဆိုအခုတနေ့ကြော်ကြော်ကာလနောက်ပိုင်းမှာအဲ့ဒီအလားလာတော့အเปียงလဲသူမှုအစားတို့ခံထားဖို့အသစ်ခံထားဖို့အဲ့ဒီအလားလာရောဘယ်လိုရှိပါလဲ
ဘယ်နိုင်ငံမှာမဆိုအစိုးရသက်တစ်နှစ်ပြည့်ပြီဆိုရင်တော့အเปียงလဲလုံးလေးလုံးထားရှိတယ်အဲ့တော့မြန်မာပြီးတော့ပြောကြဆိုကြခေါ်လာလိုက်ထွက်တာပေါ့ကျွန်တော်တို့ကတော့အเปียงလဲမရှိဘူးမဟုတ်ဘူးလည်းမပြောချင်ဘူးရှိမယ်လည်းမပြောချင်ဘူးသို့တော့လိုရရင်တော့ပြောမှုပါဘူးမလေးဘူးအခုဒီကျွန်တော်တို့ဒီမှာဒူညီမခံခဲ့ဘူးလိုရလို့ခံခဲ့တယ်အဲ့ဒါဒူညီတယောက်ကိုကြောင်ကြောင်ကြောင်အေးအေးယူလဲရတယ်နောက်ပြည်နယ်ဝန်ကြီးတယောက်ကိုလည်းအေးအေးယူလဲရတယ်ဒါမျိုးတွေကနိုင်ငံရဲ့အရာလိုအပ်လို့လုပ်ခဲ့တယ်နောက်လည်းအဲ့လိုပဲနိုင်ငံရဲ့အရာလိုအပ်မယ်ဆိုရင်တော့ပြည်ပြောင်းပြောင်းလဲဖို့ကတော့ရှိကောင်းရှိမယ်သို့တော်လည်းရှိမယ်လို့တော့တာပြောလို့မရဘူး
နောက်တစ်ခုကတော့လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်နဲ့ပတ်သက်တဲ့အတန်တွေဝန်ပန်တန်တွေကဝန်ကြီးချုပ်ဒီအားလုံးနဲ့မှာဆိုရင်အကျေလောင်ဆုံးလို့ပြောလို့ရပါတယ်နောက်တစ်ခုကတော့ဒီရန်ကုန် bus system YBS ကိစ္စနောက်တစ်ခါအခု YSD ရန်ကုန် school bus ကိစ္စစသဖြင့်အလိုမျိုး
water taxi
water taxi ကိစ္စစသဖြင့်အဲ့ဒီအရာရှိတဲ့အခါကျတော့ကျွန်တော်ကမေးမြန်းပြောရင်းဆိုရင်လည်းကြားတာတွေရှိပါတယ်လွှတ်တော်အမတ်တွေကိုယ်တိုင်း NLD လွှတ်တော်အမတ်တွေကိုယ်တိုင်းကလည်းပဲအားမလို့အားမရဖြစ်ပြီးတော့ပြောကြတာတွေရှိပါတယ်ဆိုတော့ပါတီအနေနဲ့ကောရန်ကုန်ဝန်ကြီးချုပ်နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးများချင်းကပ်လုပ်ကင်ကြမျိုးရှိပါလဲခင်ဗ
ျကျွန်တော်ကအခုထိတိုင်းနယ်ပြည်နယ်တွေကိုနှစ်ပတ်တစ်ခါသုံးပတ်တစ်ခါသွားတဲ့ခါမှာအခုတိုင်းနယ်ပြည်နယ်ဆက်တခုရောက်ပြီရောက်တိုင်းအထူးကရည်ရွယ်ချက်ကအစိုးရရဲ့ပါတီရဲ့လွှတ်တော်ရဲ့ harmonize ဖြစ်ဖို့အစိုးရလုပ်ထားတယ်လွှတ်တော်ကသိရမယ်လွှတ်တော်ကလုပ်ထားတယ်လည်းပါတီကသိရမယ်ပါတီကအစိုးရလုပ်ထားပါတီကလည်းသိရမယ်အဲ့တော့check and balance ပေါ့အဲ့ဒီမူနဲ့လုတ်ဖို့ကအများအားတိုက်တွန်းတယ်သူတို့တိုက်ရပြီနဲ့အစိုးရအောင်မြင်မှကျွန်တော်တို့သွားကြတဲ့ဒီမိုကရေစီအစိုးရအောင်မြင်မှအစိုးရအောင်မြင်မှကျွန်တော်တို့သွားကြတဲ့ဒီမိုကရေစီလမ်းကြောင်းရောက်လာပြီပဲဖြိုးမင်းသိန်းနဲ့ပတ်သက်လို့ရန်ကုန်မှာလုတ်ဖြစ်နေကိစ္စကိုကျွန်တော်တို့မသိမဟုတ်သိတယ်ကျွန်တော်တို့ကတော့ဆန်းစီလည်းသိတယ်ခုနပြောသလိုပေါ့တိုက်ရပြီနဲ့အစိုးရအောင်မြင်မှကျွန်တော်တို့အောင်မြင်မယ်လာပြီပဲရန်ကုန်တိုင်းကဗမာပြည်ကိုကိုစားပြုလို့တော့အောင်ကိုကိစ္စများမြောင်းတယ်နိုင်ငံရေးလည်းအရေးပါတယ်ကြောင်းရောင်တိုင်းဝင်ကျုပ်အောင်မြင်ဖို့ YBS ကိစ္စပဲဖြစ်ဖြစ်ကျောင်းကားကိစ္စပဲဖြစ်ဖြစ် water taxi ပဲဖြစ်ဖြစ်အောင်မြင်မှုနီမိုးစနဲ့ပံ့ပိုးပြီးတော့ကြိုးစားပြီးလုပ်မယ
်ဒီလက်ရှိအစိုးရအဖွဲ့တရားလုံးနဲ့ပတ်သက်လို့လည်းပါဒီနေ့တိုင်းဝင်ကြီးချုပ်ဝင်ကြီးအပြင်တိုင်းစိုးရအဖွဲ့14ခုပြည်ထောင်စုအစိုးရအားလုံးနဲ့ပတ်သက်ပြီးဟိုကနောက်ဆုံးချုပ်ပါပြောချင်ပါလေ
ဒီပြည်ထောင်စုအစိုးရနဲ့ပတ်သက်လို့ကျွန်တော်တနည်းပြေတော့ဒေါ်အောင်ဆန်းစီပြောတယ်နိုင်ငံကြီးပြောတယ်ကျွန်တော်လည်းပြောခဲ့တယ်1962ခုနှစ်ကစပြီးတော့2016ထိတမတော်ဘုရားပုံစံမျိုးမျိုးနဲ့အုပ်ချုပ်ခဲ့တဲ့စနစ်ကြီးတစ်ခုလုံးကိုတောင်ဆန်းယူကောင်းဆောင်တဲ့အစိုးရအယတ္တအစိုးရပြောင်းလဲဆိုတာအမတန်ကြီးမားတဲ့အပြောင်းလဲဘယ်တော့မှမရှိဘူးအဲ့ဒါကအခုဒီတစ်နှစ်ဟာဒီညီညီနဲ့ဖက်သန်းလာခဲ့တာဟာဒါကျွန်တော်တို့အခုရမယ့်ကိစ္စတစ်ခုဖြစ်တယ်အဲ့ဒါအစိုးရတော်တယ်မတော်ဘူးကောင်းတယ်မကောင်းဘူး efficient ဖြစ်တယ်မဖြစ်ဘူးဆိုတာပြောကြပြီသို့တော်အားလုံးရဲ့အစိုးရတစ်ဖွဲ့လုံးရဲ့အဓိက အရေးချင်းကစေတနာပဲတိုက်ပြီးတဲ့လူမျိုးကောင်းကင်ကစေတနာအဲ့စေတနာကိုမူတည်ပြီးလုပ်တဲ့တရားမလို့အချို့လူတွေကအမလို့အမလို့ဖြစ်ကြတယ်ကျွန်တော်နားလဲတယ်တောင်ဆန်းစီကျွန်တော်ဒါကျွန်တော်တို့အများအားအင်တက်ဖြစ်တယ်ဆိုတော့ကောင်းတာရောမကောင်းတာရောကကျွန်တော်တို့တော်စုသတင်းပို့ဖို့ကဝန်မလေးဒါမှမဟုတ်သူအကုန်သိအဲ့တော့အခြေအနေနဲ့အခြေခံပါမူတည်မှသူလိုတဲ့လုပ်တယ်လုပ်သွားမယ်ဆိုတော့ဒါကကျွန်တော်ပြောရတယ
် VOA ဝိုင်းတော်သားကိုကြောကြောသိန်းတွေ့ဆုံမြင်မြန်တင်ပြခဲ့တာပါအခုတော့ဒေါန်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစဉ်သတင်းကိုတင်ပြပေးပါအောင်မယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဇွန်လပထမပတ်အတွင်းတွားရောက်ဖို့ရထားတဲ့ကနေဒါနိုင်ငံချစ်ကြည်ရဲ့ခီးစဉ်မှာမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှုအစီအစဉ်ရှိကြောင်းတွန်တိုမြို့မဟာဓမ္မိကကျောင်းဆရာတော်ကမိန့်ကြားပါတယ်။ဒါအပြင်ကနေဒါရောက်မြန်မာအတိုင်းဝိုင်းအနေနဲ့ဒေါန်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကိုကြိုဆိုကြောင်းဆရာတော်ကမိန့်ကြားပါတယ်။အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ငံတင်ပြပေးထားပါတယ်
။ကနေဒါအစိုးရရဲ့ဖိတ်ကြားချက်နဲ့လာရောက်ဖို့ရှိတဲ့ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်းပင်ခံရုံးကတော့အခုချိန်ထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။မြို့တော်အော်တဝါမှာရှိတဲ့မြန်မာတန်ယုံဘက်က VOA ကဆက်သွယ်မေးမြန်းရမှာဒေါန်ဆန်းစုကြည်လာရောက်မဲ့အစီအစဉ်ကိုအချိန်စောနေသေးတဲ့အတွက်အတိမပြုတ်နိုင်သေးပေမဲ့တိုရန်တိုမြို့ကတော့လာဖို့တေချာကြောင်းတန်ယုံကဖြေချခဲ့ပါတယ်။ဂျွန်လပထမပတ်အတွင်းရထားတဲ့ဒေါ်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကိုဝမ်းမြောက်ဝမ်းသာကြိုဆိုကြောင်းနဲ့ခီးစဉ်အတွင်းမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့ရှိကြောင်းတိုရန်တိုမြို့မဟာဓမ္မိကကျောင်းတိုင်ဆရာတော်အရှင်ကောဝိဒါကမိန့်ကြားပါတယ်
။ဒေါ်ဆန်းစုကြည်ကနေဒါကိုလာမယ်ဆိုတာဖုန်းလို့ပြောလိမ့်နေတာတော့ကြားပါပြီ။ဒါမှမဟုတ်သူလည်းအကြောင်းမညင်ညွတ်တာနဲ့အခုမှလာတဲ့သဘောရှိတယ်။ဘာကြောင့်လဲဆိုတော့ကနေဒါကဒေါ်ဆန်းစုကြည်ကိုမစ္စတာဟပ်ပါလက်တက်ကလေးကဒီအပြည့်အစုံထူထောင်ခဲ့တာ哦အဲတော့ဒေါ်ဆန်းစုကြည်ကို honorary citizenship ကိုပေးခဲ့တာလေမစ္စတာဟပ်ပါလက်တက်ကပေးခဲ့တာပေါ့လေအဲတော့သူတို့ကဒေါ်ဆန်းစုကြည်ဒီမှာလာလေစီခြင်းနဲ့ဒကမာကြီးလည်းအခုမှသူအချိန်နဲ့ရလို့လာလေတဲ့သဘောရှိပါတယ်အဲတော့ဘုန်းတော်ကကြိုးစိုးပါတယ်ပြောဒီရလူတွေတွေးကြည့်နေကြတယ်အဲ့တော့ဒကမိုက်တော်သားစီအစီအမေချုံမောသားနဲ့ရောက်ပါစီလို့ဘုံဘုံနဲ့ကြိုပြီးဆွတ်တောင်းပေးပါတယ်တမဲမိုက
်ဒါအပြင်ကနေဒါနိုင်ငံရဲ့ Federal ပြည်ထောင်စုစနစ်ဟာမြန်မာနိုင်ငံအတွက်အတူယူလေ့လာဖို့ကောင်းကြောင်းလဲဆရာတော်ကမိန့်ကြားပါတယ
်ကနေဒါနဲ့ဗမာပြည်နဲ့ကခုဗမာပြည်ဟာ Federal စနစ်လုတော့မယ်ဆိုတော့ကနေဒါနိုင်ငံလည်း Federal စနစ်လीအဲ့လိုဟိုပြည်နယ်10ခုနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟိုစာနေလူမျိုးတွေရဲ့ဒီဘာဝ territory 3ခုရှိတာပေါ့လीအဲ့ဒီ3ခုရှိတော့73ခုလို့ပြောအောင်ပေါ့အဲ့တော့ကိုပြည်နေတဲ့ကိုကိုဥရည်နေကိုအုတ်ချုပ်တယ်။ဟိုနေရီကိုပြည်နေဆိုလို့ရှိရင်ဥရည်ပြည်နေသူဥရည်နေသူသူလက်ကြီးစလေးချခေါ်တဲ့အပြည့်စုလွတ်တော်ရှိတယ်ဟုတ်လား။အဲ့လိုအုတ်ချုပ်ကြတယ်ဟိုနိုဗာစကိုရှာတဲ့နိုဗာစကိုရှာပေါ့လေ။ British Columbia လည်း British Columbia ပေါ့အစားရှိသည်ဖြစ်ပေါ့။အဲ့လိုအုတ်ချုပ်တော့ဒီမှာလာပြီးလေ့လာမယ်ဆိုတော့အခုဗမာပြည်လည်း Federal စနစ်ကိုသွားမယ်ဆိုတော့ဘုန်းဘုန်းတို့ကအလွန်အကျိုးရှိတဲ့ခီးစဉ်ဖြစ်ပါလိမ့်မယ်ဟုတ်လား။
ဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်တဲ့ကနေဒါမှာလူမျိုးရေးဘာသာရေးခွဲခြားမှုမရှိအောင်ဥပဒေနဲ့ထိန်းချုပ်ထားတဲ့စနစ်ဟာလည်းအတော်လေးကောင်းမွန်ကြောင်းဆရာတော်ကဆက်လက်မိန့်ကြားပါတယ
်။ဘာလို့လူမျိုးဘာသာရေးရတဲ့အထွေတွေလေဒါမလို့ဥပဒေကကောင်းတဲ့ခါကျတော့ဥပဒေနဲ့ထိန်းချုပ်ထားတယ်။အဲဘာသာတစ်ခုကနေဘာသာတစ်ခုကိုဒီမှာအပြစ်ပြောခွင့်မပြုပါဘူး။ဘုန်းဘုန်းတို့ကြောတဲ့နေစဉ်ကတော့ကြောနေမှာဘာသာရေးဆွေးနွေးရဆိုရင်စကားပြောနေဆရာမအတန်းနဲ့အနည်းနှင်ထုတ်ပါတယ်။ကြောနေမှာမပြောပါဘူးဟုတ်လား။ပြီးတော့ဒီပလိတ်လုပ်ငန်းတွေလည်းလေ့လာလို့ရတယ်။နောက်တစ်ခါဘုန်းဘုန်းတို့ transportation system တို့ဘာလို့အကုန်ပေါ့လीအဲ့ဒါတွေလာလေ့လာလို့ရပါတယ
်။ကနေဒါနိုင်ငံအနေနဲ့ဒေါန်ဆန်းစုကြည်ကိုနိုင်ငံသားဂုံတူးဆောင်စုချီးမြှင့်ခဲ့ပြီး2011ခုနှစ်ကလည်းအော်တဝါမြို့မှာရှိတဲ့ကာလီတန်တက္ကသိုလ်ကဂုံတူးဆောင်ပါရဂူပွဲချီးမြှင့်ခဲ့ပါတယ်ရှင်
။အင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာ။ VOA ကနေကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေအပါအဝင်အင်္ဂလိပ်စာပို့ချချက်တွေကိုလည်းတင်ပြပေးသွားဖို့ရှိပါရခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရရှိတို့ခုနားဆင်နေကြရတာကတော့ BOA မြန်မာပိုင်းအစီအစဉ်ရဲ့ဂျာတာပဒိနေ့မနေ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။လိုင်းနိုမီတာ30နဲ့40 49တို့အပြင်လိုင်းနိုမီတာ50 kilohertz 5999လိုင်းနိုမီတာ190 kHz 1595တို့ကပါဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
မနေ့တုန်းကတော့SCL မှာသူးတာရောမသူးတာရောအားလုံးကိုပါဝတိပါဝတိသူများသူတို့မှာအားလုံးကို
အခုလက်ရှိကျင်းပနေတဲ့27ရာစုပင်လုံဒုတိယကြိမ်စီဝဲအပေါ်တန်ရင်တန်းခေါင်းဆောင်တချို့ရဲ့အမြင်တွေကိုတော့ဥကျော်ဆန်သားရဲ့မြမအေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာအင်္ဂလိပ်စာပို့ချခြင်းနဲ့သူယုံကြည်ရအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြည့်ဥကျော်ဆန်သားနဲ့ဒေါ်လာလာတန်တို့ကတင်ပြပေးထားကြပါတယ်ခင်ဗျာ။
ညဉ့်ညံ့ရေးမျော်လင့်ချက်ဟာ27ရာစုပင်လုံညီလာခံအပေါ်မူတည်နေတဲ့ဆွေးနွေးခေါင်းစဉ်နဲ့တရုတ်အင်ဂျင်နီယာမူဝါဒရေးရာပါမောက်ခဘီရှိဟောင်ရေးသားထားတဲ့ဆောင်းပါးကို Global Times မှာဖတ်ရပါတယ်။အကြိမ်ကြိမ်ရွှေ့ဆိုင်းခဲ့ရတဲ့27ရာစုပင်လုံညဉ့်ညံ့ရေးဒုတိယကြော်ညီလာခံစတင်နေပါပြီ။ဒီညီလာခံဟာအပေါ်ရန်သားများပြီးအနှစ်သာရအဖြစ်ထူးခြားမှုမရှိဘူးလို့ဝေဖန်မှုတချို့ရှိနေပေမဲ့နိုင်ငံအရေးအတူတူဆွေးနွေးကြဖို့ကွဲပြတ်နေတဲ့အုပ်စုတွေရဲ့စုံစည်းမှုဟာအင်မတန်ထူးခြားလှပါတယ်။ပြည်လုံးကျော်အပြည့်အသဘောတူညီချက် NCA ကိုလက်မှတ်ထိုးခြင်းအပြင်အလုံးအတွဲအကျိုးရှိနိုင်ပါတယ် NCA ဟာစင်းလုံးကျော်ကောင်းမွန်တယ်လို့မဆိုနိုင်ပေမဲ့ယခင်ကမပါဝင်ခဲ့တဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတချို့ကလည်းသူတို့သဘောမတူတဲ့အပိုင်းတချို့ကိုခြံထားပြီးလက်မှတ်ရေးထိုးလိုက်မယ်လို့မျှော်လင့်ရပါတယ်အစိုးရနဲ့ဆွေးနွေးဖို့အတွက်မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာ FBNCC လို့ခေါ်တဲ့ Federal နိုင်ငံရေးဆွေးနွေးမှုနဲ့အကြံပေးကော်မတီကိုဖွဲ့စည်းပြီးဖိကြချင်းခံရရင်ညီလာခံတက်ရောက်ဖို့တရုတ်ရဲ့တိုက်တွန်းချက်အရသဘောတူညီခဲ့ကြပါတယ်တရုတ်ဟာညဉ့်ညံ့စွာအတူဆင်တွဲနေထိုင်ရေးမူငါချက်ကိုအခိုင်အမာကန့်ဆွဲထားပါတယ်မြမပြည်တွင်းရေးကိုဝင်မဆွဲပဲမြမညဉ့်ညံ့ရေးဖြစ်စဉ်ရှေ့ကိုရွေးဖို့အတွက်အပြုသဘောနဲ့တမှုထူးခြားတဲ့အခန့်ကဏ္ဍကပါဝင်နေပါတယ်မေလ13ရက်နေ့19အထိ OBOR Forum ကိုဒေါအောင်ဆန်းစုကြည်တက်လာတော့ကတရုတ်ကောင်ဆောင်တွေကမြမနိုင်ငံမြောက်ပိုင်းဒေသညဉ့်ညံ့ရေးအတွက်အပြစ်ခတ်ရဆဲရေးကိုအစောတလျင်အကောင့်ထဲပေါ်ဖို့တိုက်တွန်းခဲ့ကြပါတယ်ဒီဒုတိယအကြိမ်ညဉ့်ညံ့ရေးညီလာခံကိုထောက်ခံပြီးမြမညဉ့်ညံ့ရေးနဲ့ပြန်လည်သစ်မြန်ရေးအတွက်အပြုသဘောနဲ့ပါဝင်ဆောင်ရွက်မယ်လို့ပြောကြားခဲ့ကြပါတယ်မြမညဉ့်ညံ့ရေးအတွက်တရုတ်ရဲ့ကြိုးပမ်းမှုကိုမြမနိုင်ငံတွေကအဖွဲ့အစည်းအလုံးကရောနိုင်ငံတကာအစိုင်းအဝိုင်းကပါတံပိုးထားပြောဆိုနေကြပါတယ်တရုတ်ဟာမြမနိုင်ငံရဲ့ကွဲလွဲတဲ့ဘက်တွေကြားမှာအပြုသဘောဩဇာသုံးပြီးပူးပေါင်းဆောင်ရွက်ကြဖို့တွန်းပို့နေပြီးပုံမကောင်းမွန်ပြီးလျင်မြန်တဲ့ဖွံ့ဖြိုးရေးအတွက်လည်းလုဆောင်နေပါတယ်ပြဿနာတွေအလုံးကိုတထိုင်တည်းနဲ့ဖြေရှင်းနိုင်ဖို့ဆိုတာလက်တွေ့မကြပါဘူးသို့တော်လည်းပဲဘက်ပေါင်းစုံလက်ခံနိုင်တဲ့အဖြေကိုတော့စိတ်ရှည်ရှည်နဲ့ငြင်းငြင်းညံ့ဆွေးနွေးမှုကတစ်ဆင့်ရရှိနိုင်တယ်လို့យေတာထားပါခင်ဗျာ
ဆက်လက်ပြီး Frontier မြန်မာစားဆောင်မှာမြန်မာနိုင်ငံရဲ့ငင်းကြဲရေးဖော်ဆောင်မှုဟာနိုင်ငံတကာရဲ့အတွေ့အကြုံကနေသင်္ကန်းစာယူနိုင်ပါမလားဆိုတဲ့ကောင်းကြီးနဲ့ဖော်ပြထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်27ရာစုပင်လုံကြီးလာကဟာမြန်မာနိုင်ငံရဲ့ကာလကြာရှည်ငြိမ်းချမ်းရေးချိုးဖောက်မှုမှာအရေးကြီးတဲ့တမိုင်းဖြစ်ရပ်ကိုကိုစားပြုတာလို့အစချီရေးသားထားပါတယ်။2015 NCA အပြည့်အသဘောတူညီမှုလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေမူပေါင်းချမှတ်ခါရှေ့ကိုရှောက်လိုက်ရမယ်ခီးကိုရထားခဲ့ကြတာဖြစ်ပါတယ်။ဒီမူပေါင်းကတစ်ဆင့်နိုင်ငံတစ်ဖွာပြည်ထောင်စုငြိမ်းချမ်းရေးသဘောတူညီမှုကိုရရှိနိုင်မယ်လို့ဥတည်ရက်ထားကြတာဖြစ်ပြီးအများလက်ခံနိုင်မဲ့ဖွဲ့စည်းပုံခြေကံဥပဒေနဲ့ Federal Democratic ပြည်ထောင်စုနိုင်ငံပေါ်ထွန်းလာဖို့လိုအပ်တာကိုလည်းအများကရှုမြင်ကြတာဖြစ်ပါတယ်။နိုင်ငံတကာအတွေ့အကြုံအရခြုံငုံပြည့်ပြည့်စုံနဲ့ငြိမ်းချမ်းရေးသဘောတူညီမှုတွေရရှိနိုင်ဖို့ကနှစ်နဲ့ချီဆက်ဆက်ညှိနှိုင်းယူရသလိုဆွေးနွေးမှုအဆင့်ဆင့်အပြင်ပြဿနာရှုပ်ထွေးမှုတွေနဲ့အခက်အခဲတွေကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုသတိထားညှိနှိုင်းကြရမှာဖြစ်တဲ့အတွက်လည်းသဘောတူညီမှုတွေရရင်တောင်မှအပြည့်အဝအကောင့်ထဲပေါ်ဖို့ကနှစ်တွေပိုကြအောင်မှဖြစ်ပါတယ်။နိုင်ငံရဲ့ပဋိပက္ခတွေရေရှိအဆုံးသတ်ရေးတွေကြိုးပမ်းရမှာနှစ်နဲ့ချီကြာမှာဖြစ်တဲ့အတွက်ကြောင့်လေပြည်သူလူထုရောစစ်တပ်ရောအရက်ဖက်ကပါလက်ရှိဝန်ထုပ်ကိုဆက်လက်ထမ်းကြရမှာဖြစ်တဲ့အတွက်နှစ်သိမ့်မှုတွေကတော့ရနိုင်အောင်မှမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံတကာအထွေထွေမြပြည်တွင်းပဋိပက္ခတွေအဆုံးသတ်ရေးတွေပြည်ပြည်နဲ့ညီညာရေးသဘောတူညီမှုတွေကိုညှိနှိုင်းနိုင်ပြီးအပြည့်အဝအကောင့်ထဲပေါ်နိုင်တဲ့နိုင်ငံတွေအနေနဲ့က ကြီးမားလာတဲ့အကျိုးရလဒ်တွေကိုခံစားကြရတာဖြစ်ပါတယ်။နိုင်ငံတွေအနေနဲ့ငြိမ်းချမ်းရေးရယူဖို့ရင်ဆိုင်ရတဲ့ပြဿနာတွေဟာတနိုင်ငံနဲ့တနိုင်ငံမတူကြဘီမဲ့လို့လေပုံစံတွေအခက်အခဲတွေဦးစားပေးမှုတွေကတော့တူညီကြတာဖြစ်တဲ့အတွက်ကြောင့်ပေါ်လစီချမှတ်သူတွေအနေနဲ့ဒီအတွေ့အကြုံတွေကိုပြန်လည်သုံးသပ်ခါရွေးလန်းတွေဖြူဟာတွေချမှတ်ရမှာထက်သွင်းစဉ်းစားကြဖို့ဆောင်းပါးမှာ ထောက်ပြထားပါတယ်။တကယ်တော့ညီချင်းရေးသဘောတူညီမှုရရှိဖို့ကပန်းတိုင်အဆုံးမဟုတ်ပဲဒီသဘောတူညီမှုတွေကိုဘယ်လိုအကောင့်ထဲဖော်မလဲဆိုတဲ့ပိုပြီးအရေးကြီးတဲ့အချက်တွေကိုစစ်ဆန်ညှိနှိုင်းရမှာအလေးထားထက်သွင်းစဉ်းစားဖို့လိုအပ်တဲ့အကြောင်းလေးဆောင်းပါးမှာထောက်ပြထားပါတယ်ရှင်။ဗီဒီယိုကနေကြတာပဲနေ့မနက်ပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။အခုတော့နည်းနည်းခင်းအင်္ ဒီကနေ့မင်းတင်ပြမယ် EDM အသုံးရ
Take your time
ဖြစ်ပါတယ်စာလုံးပေါင်းက T A K E take ကယူတာ Y O U R ယောကသင်ရယ် T I M E time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကလူတူကအချိန်ကိုယူတာပေါ့ EDM အသေးပဲကလည်းသိမကွာလှဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးစိစိလုပ်ပါလို့ပြောချင်ရင်ဒီ EDM ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I was told not to rush with my work so I took my time to finish itBut I did it well.
ကျွန်တော်လုံးနေပတ်တဲ့လို့မလောဘူးကျွန်တော်ကပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးစိစိပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ I was told not to rush with my work, so I took my time to finish it, but I did it well.
အေးအေးစိစိပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် EDM အသုံးရဘယ်လိုပြောမလဲ
Take your time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်စီစဉ်တိဆက်တဲ့နာနေခင်အင်္ဂလိပ်စာပူချကြအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့ဥကြောဆန်သားရဲ့မြမအရေးသုံးသက်ချက်အလဲရောက်ပါပြီအခုဒုတိယအကြော့ကျင်းပါတဲ့ဒုတိယပင်လုံးငင်းကြံရဲ့ညီလာခံကို NCA လက်မှတ်မထိုးတဲ့ UNFC အဖွဲ့ဝင်တွေကမတက်ရောက်ဘူးလို့ကြေညာထားပြီးတမတော်နဲ့တိုက်ခိုက်မယ်ဖြစ်နေတဲ့မြောက်ပိုင်းအဖွဲ့တွေကတက်ဖို့ရောက်လာကြပါတယ်။တရုတ်ဖိအားကိုအထင်အရှားတွေ့နေရတဲ့ဒီညီလာခံအခင်းအကျင်းဟာငင်းကြံရဲ့ကိုတကယ်ဖော်ဆောင်နိုင်မလား။ဒါမှမဟုတ်တိုင်းရင်းသားအင်အားစုတွေအချင်းချင်းကိုရောတိုင်းရင်းသားအင်အားစုတွေနဲ့အစိုးရတမတော်တို့အကြမ်းမှာပါပို့ပြီးသဘောထားကွဲစေနိုင်သလားဆိုတာကိုဒေါက်တာတူးကြာဦးဦးလာစောရုံးနဲ့အတူငင်းကြံရဲ့လာတွေ့ခွဲရလာဆိုတဲ့ကောင်းစဉ်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်။
ဒေါက်တာတူပြခင်ဗျာဒီညီလာခံတက်ရောက်စင်းတဲ့တိုင်းရင်းသားအင်အားစုတွေ EAO တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုကြည့်မယ်ဆိုရင် UNFC ရလူတွေကမတက်ကြတော့ဘဲနဲ့မြောက်ပိုင်းအဖွဲ့တွေကတက်မယ်ဆိုပြီးတော့ဖြစ်ကုန်ပါတယ်အဲ့ဒါဘယ်လိုသဘောပါလဲဆရာအကြမ်းကြီးလေးသုံးသပ်ပါဦးဆရာရင်တခု
ဟုတ်ကဲ့ဗျာအဲ့ဒါဟိုကျွန်တော်ဒီတစ်ခေါက်ကမိတုံးကဩဂုတ်လ30ရက်နေ့မှာစတယ်ဟာနေ့ဒီရေချစ်ကြီးကတော့နည်းနည်းပြောရမင်းတို့ကတော့အာလုပောင်ရေးပေါ့အာလုပောင်ရေးမို့နဲ့ကျွန်တော်ကတိပခဲ့တာဒီနေ့တော့လောင်းစီစီယူရောမှာဝိုင်းဝင်းချင်းဒီသဘောထားစုချက်ချက်အပြည့်ပြည့်ညယူသွားဖို့ဖြစ်တယ်ဆက်ကြကြတဲ့တိကျရေးမှာမင်းတို့ကတော့SCA နဲ့မှသူရရမသူရရအာလုကိုပေါ်တိပေါ်ထိုက်သူများသူတို့မှာအာလုကိုဓာတ်ကိုဖိကျလိုက်တာရှိတယ်ဒါပေမဲ့ဒီခေါက်ကြတော့ SCA မသူကြီးတဲ့လူတွေနဲ့ပတ်သက်လို့ရှိရင်တို့နည်းနည်းသူတို့ညှိနှိုင်းစရာတွေတို့ရှိတယ်ဒီမြောက်ပိုင်းအဖွဲ့ကတော့ဒီညီလာခံတက်ဖို့ရောက်နေကြပါလေအဲ့ဒီမှာကျွန်တော်ကြားရသလောက်ဆိုရင်တော့ဒီသုံးဖွဲ့ကတော့ဒီညီလာခံပြင်ပမှာဒီကသစ္စာရာဒီညီကြီးကော်မရှင်နဲ့ဒီအယူတီဘူးဒီစီစီချင်းကြားရတယ်ကြအဲ့ဒါကြားတဲ့အဖွဲ့တွေကတော့ဒါညီလာခံတက်ရတက်ကြပါအဲ့ဒါနောက်ပြီး UNF ကလည်းအခုကဒီမတက်တော့ဘူးဆိုတာလည်းဒီကြည့်ချက်ကျွန်တော်ဘာမှမကြဘူးဆိုတာမျိုးတိတော်မျိုးတိနေတဲ့အနေအထားမျိုးရှိတယ် အဲကြောင့်ဆိုတာအားလုံးပါဝင်ရရတော့ဒီမနေ့ကအကျင်းပါတဲ့ဒီမြလာခံတော့တော့မပြည့်စုံဘူးလို့တော့ဆိုလို့ရတယ်
အာ
ဒီတချို့မတက်တာလည်းရှိကောင်းရှိလာတယ်ကြာဟုတ်ကဲ့
ဟုတ်ကဲ့ UNFC ကနိုင်ငံသားနဲ့ခူးရဲတို့လက်မှတ်ထိုးပြီးတော့မတက်ဘူးဆိုပြီးတော့ကြီးညာထားတာကိုတွေ့ရပါတယ်ဒါပေမဲ့အဓိကကျွန်တော်မေးချင်တာကအလုံးမပါဝင်ရဘူးဆိုတော့အဲဆွေးနွေးပွဲကတကယ်ထိရောက်မှုရှိပါမလားအကုန်လုံးတက်ရောက်လာဖို့ကပိုပြီးအရေးမကြီးဘူးလားခင်ဗျာ
ဟုတ်ကဲ့ဒီခေါ်ရရေးချက်ကတော့ကျွန်တော်ဒီအလုံးလက်ခံတဲ့နိုင်ငံရေးသဘောတူညီချက်တစ်ခုရအောင်ပေါ့ပေါ်လည်းအောက်ကမ်းတစ်ခုရအောင်ဆိုအဲကြောင့်မလို့ဒီအလုံးလက်ခံတဲ့အဖြေရဖို့ solution တော့ဒါဖက်ဒရယ်ပြည်ထောင်စုဒီဆောက်သွားရေးကိစ္စဖြစ်တဲ့ဆက်ကကြတော့ဒါကျွန်တော်အလုံးပါနေပြီတက်တဲ့လူရောမတက်တဲ့လူရောအဲဒီကဲတို့များတချို့ကမတက်နိုင်ဘူးဆိုတော့ဒါလူချင်းလားတော့ကျွန်တော်ဘုံညီမတဲ့ဘုံပန်းတဲ့ကိုသွားနေကြတယ်ဖက်ဒရယ်သွားနေကြတယ်ဆိုတော့ဒီအခုဒီညီလာခံမှာစင်းနေဆုံးကြတဲ့ဟာသူတို့အကြိုက်နဲ့ကြိုက်နေတာဖြစ်ကောင်းဖြစ်သွားနေတာပေါ့အဲ့ solution တော့ဒါအလုံးလက်ခံနိုင်တဲ့အဖြေသူတွေကတော့သူအလုံးကြိုက်နေတဲ့ဒီအဖြေရလာတခုဖြစ်မှာပါဒါကြောင့်မလို့ကျွန်တော်ကဒီတချို့တလေမတက်နိုင်လို့ဒီညီလာခအထမမြောက်မအောင်ဒီလိုလို့တချို့ချိန်ကောင်းဖြစ်မယ်ကျွန်တော်ကတော့အဲ့လိုမယူဆဘူးအဲကြောင့်မလို့ဒီအတိတ်ကတော့ဒီညီလာခကိုစီးနေတော့နေရာမှာအလုံးလက်ခံနိုင်တဲ့သမိုင်းသူညစ်မဲ့သမိုင်းပတ်သက်ထူနိုင်တဲ့ဒီနိုင်ငံရေးရလာကောင်းတခုရဖို့ဒါအရေးကြီးပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဆရာကျွန်တော်လည်းဆရာလိုပဲဆူတောင်းပါတယ်အကောင့်မြင်တဲ့ဆရာကျွန်တော်လည်းပဲအောင်မြင်စေချင်ပါတယ်ဒါပေမဲ့အကောင်းမြင်တဲ့အတိုင်းတကယ်ပဲဖြစ်လာနိုင်မှာမလားဥလားစောဘယ်လိုသဘောပါလဲခင်ဗျာ
အခုနေပြည်တော်ကိုအေးဒေါက်တာညွထောင်းတို့ရောက်လာတဲ့အတွက်ကြောင့်ကျွန်တော်ရခိုင်တယောက်အနေနဲ့ကောရခိုင်ပြည်သူကိုကူစားပြုတဲ့လွှတ်တော်အမောက်ကြောင့်မြောက်နေတယ်ကောကျွန်တော်ဝန်တာပါတယ်ဘာလို့ဆိုတော့ all inclusive ဆိုတာကိုကျွန်တော်အပြင်မှာလည်းပြောတယ်ကျွန်တော်လွှတ်တော်ထဲမှာလည်းကျွန်တော်တိုင်ဝင်ပြောခဲ့ပါတယ်နော်အဲ့တော့အေးကအဖွဲ့ကရောက်လာတယ်ဘလို့အစင်တန်းနဲ့ဘလို့ဟာမျိုးဆွေးနွေးမလဲဆိုတော့ကျွန်တော်မသိဘူးဒါပေမဲ့တစ်ချိန်ထဲမှာမနစ်ကတက်ခဲ့တယ်ဘုံမကြီးမင်းထွန်တို့ကိုထွန်းစော်တို့ကပါမလာတော့ဘူးဆိုတာသိရတဲ့ခါကျတော့ကျွန်တော်စိတ်မကောင်းပြန်ဘူးเนาะအဲ့တော့ဒါအလွဲ့အချော်တစ်ခုပေါ့လေเนาะနောက်တစ်ချက်ကဒီဆွန်ကော့ရှင်ပေါ့လေမစ္စဆွန်ကော့ရှင်ကတိုက်တွန်းမှုပေါ့လေတိုက်တွန်းမှုဆိုတာ PR ဖြစ်ရှင်လည်းဖြစ်မှာပေါ့လေဒါဒီပလိုမစီရပေါ့လေဆွန်ကော့ရှင်ရဲ့တိုက်တွန်းမှုနဲ့အချင်းတူလိုလေးတွင်းမှာဒီမြောက်ပိုင်းမဟာမိတ်ဟာအတိုင်းဆိုပြီးတော့ရောက်လာတယ်ပေါ့ဗျာဒါဝန်တာတယ်ပေါ့ဗျာလှည့်ပြောင်းတူအဲ့လိုတောက်လာတဲ့ချိန်မှာဆွေးနွေးဖို့ကိုချက်တောင်းထားတယ်ဆွေးနွေးဖို့ဆိုတော့ဟို UNFC ကတိုင်းဆိုရင်မတက်တော့ဘူးဆိုတဲ့ဟာကြတော့ခါကြတော့ကျွန်တော်တို့ဗမာပြည်နိုင်ငံကြီးဟာတကယ်မျက်လှည့်လိုပဲဖြစ်နေအဲ့တော့ဒါဟာမကောင်းဘူးကောင်းတဲ့အလားလည်းဘူးဒါတိုင်းရင်းသားထဲမှာဒီရက်ခတ်မှုဟာပို့ပြီးတော့အကွဲပြစ်ဖြစ်မှာကိုကျွန်တော်စိုးရိမ်တယ်ဒီကြီးလာခံရဲ့တိုးတက်မှုအတွက်လည်းရလတ်ဒီမကောင်းမှာကိုလည်းကျွန်တော်စိုးရိမ်ပါတယ်နောက်တစ်ခုကကျွန်တော်ထပ်ပြီးပြောချင်တာက OBOR ရဲ့အကျိုးဆက်အနေနဲ့များပတ်သက်နေသလား OBOR ကိုကျွန်တော်တို့နိုင်ငံရဲ့အဓိပတိကောင်းဆောင်ကြီးပေါ့လေကျွန်တော်တော့တက်တယ်တော့တက်ပြီးတော့အဲ့ဒီ business on question ကနေပြီးတော့ဟိုအကြံတစ်ခုပေးလိုက်တဲ့ခါကျတော့တိုက်မဲ့ခိုက်မဲ့တကယ်ကဖြစ်နေအဖွဲ့ကရောက်လာတယ် Federal နဲ့ပတ်သက်တဲ့ UNFC ဖွဲ့ကဘေးကိုရောက်သွားပြီးတော့ boycott လုပ်တယ်ဆိုတာကျွန်တော်တော့နားမလည်ဘူးကျွန်တော်ရိုးရိုးလေးပါကျွန်တော်နားမလည်ဘူးဒါပေမဲ့ကျွန်တော်တို့ကတော့ငြိမ်းချမ်းစေခြင်းနဲ့အကုန်လုံးပါဝင်စေခြင်းနဲ့တကယ်တန်းတူတဲ့ရှိကြည်တဲ့ဒီထောင်စုကြီးတခုအကုန်လုံးဝိုင်းဝန်းပြီးတိဆောက်ရှင်တယ်ဒါပဲကျွန်တော်တို့ဒါပေမဲ့ဖြစ်စဉ်တွေရောအမတန်ရှုပ်ထွေးပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီရကနာဦးလှဆော်က OBOR ပြောလို့ကျွန်တော်လည်းဒါကိုမေးချင်တဲ့ဆွေးနွေးချင်တဲ့အကြောင်းတွေအဲ့ဒါမှအဲ့ဒါလည်းပါပါတယ်တရုတ်ရဲ့ဖိအားပဲဗျာကျွန်တော်ကတော့ပရိသတ်နားလည်အောင်ပဲကျွန်တော်ပြောဖို့တာဝန်ရှိပါတယ်ဆိုတော့အခုမြောက်ပိုင်းမဟာမိတ်ကအစရုံကတိုက်မဲ့ခိုက်မဲ့သိတင်းတင်းမာမာဖြစ်နေတဲ့အဖွဲ့ကရုတ်တရက်ဆိုသလိုတရုတ်ဖိအားကြောင့်သူတို့ရောက်လာကြတယ်ဆိုတော့တရုတ်ရဲ့ဩဇာလွှတ်မှုမှုဘလောက်တောင်စီနိုင်တယ်လဲတရုတ်ကမင်းတို့လက်မှတ်ထိုးကြလို့ဆိုရင်ထိုးရမလားသူတို့အဲ့တော့တရုတ်ရဲ့ဖိအားလက်လင်ချိုးပြီးတော့လုခိုင်းတဲ့ညီညာရေးဟာဘလောက်တည်မြဲနိုင်တဲ့အခြေအနေရှိပါလဲဆရာဒေါက်တာတူကြဆွေးနွေးပါခင်ဗျာအဲ့လိုဖြစ်လာခဲ့ရင
်ဟုတ်ကဲ့ဒီညကျွန်တော်ခုနေနေကျွန်တော်အမည်ကိုပြောရလို့ရှိတယ်ဒီတရုတ်ရဲ့ policy ကဩဒီယိုစီမံကိန်းနဲ့ပတ်သက်ပြီးမပြောမဆိုခင်ကတည်းကသူကညီညာရေးကိုအားပေးတာပါမြန်မာနိုင်ငံရင်းချမ်းရေးကိုသူတို့အားပေးတာကိုကျွန်တော်သိရတယ်။ဒါကြောင့်မလို့သူကဒီဒီနေသတ်တချို့ကအဖွဲ့အစည်းတွေကိုပဲအတုံးချပြီးတော့မှမြန်မာနိုင်ငံမပြည်မြင်ဖြစ်အောင်သူလုပ်ဖို့အစီအစဉ်လုံးဝမရှိပါဘူး။သူဒါမြန်မာနိုင်ငံရင်းချမ်းရေးကိုသူကအစကတည်းကသူ့မှာ policy ရှိတယ်ဆိုတာကျွန်တော်ကတော့ခံမလို့ရတယ်။အဲသိလည်းသိနေတာပေါ့လေပြောမယ်ဆိုရှင်။ဒါ audio ကပြန်ပေါ်လာတဲ့ခါကျတော့လည်းဒါလည်းပါမှာပေါ့။ဒါကကြတော့အခုကဒီမြောက်ပိုင်းကိုလည်းအတိအကျမှဖိအားပေးဆိုတာမျိုးတဲ့ကျွန်တော်အမြင်ကတော့
အဲ့ဒီအပြုတ်သဘောဆောင်ဆောင်နဲ့ညီညာရေးကိုရရှိစေခြင်းတဲ့အတွက်ကြောင့်သူနဲ့ညီညာနဲ့တို့ပြီးတော့မှဒီလိုက်ပြောပေးတယ်ညီလာခံတက်တယ်လို့ကျွန်တော်အဲ့လိုယူဆတယ်ဟုတ်ကဲ့နောက်တစ်ခုကအဲ့ဒီမြောက်ပိုင်းတိုင်းနာအင်အားစုတွေကိုဒါမကအရင်တုန်းကဒီလူတွေကိုလုံးဝလက်မခံဘူးလို့အပြသပြောထားတယ်တတ်မတော်ဘက်ကလည်းပဲအခုတရုတ်ဖီအားနဲ့တရုတ်ခေါ်လာလို့တက်လာရမယ်ဒီဖွဲ့တွေနဲ့
တမတော်ကောပြုတ်ဒီကတက်ခိုင်းပါလေဆိုရင်တက်ခွင့်ပေးလိုက်ရတာပဲအဲ့တော့တက်ခွင့်ပေးလိုက်ပြီးတော့ဒီပြေ UNFC ကြတော့ကျွန်တော်တို့အချက်ကိုချက်ကိုအမတန် moderate ဖြစ်တဲ့အချက်ကိုချက်ကြတော့အာဈေးစစ်ပြီးတော့ဘာမှမလုပ်တော့တုတ်တာတော့ကျွန်တော်မကောင်းဘူးရအဲ့လိုမျိုးအဲ့လိုမျိုးကြခွဲခြားဆက်ဆံတဲ့ပုံစံမျိုးဖြစ်တာအဲ့တော့ကျွန်တော်ထင်တာကတော့လက်ရှိအစိုးရအနေနဲ့ပွင့်ပွင့်လင်းလင်းပြတ်ပြတ်သားသားဒါကိုဖြည့်ရှင်းဖို့ကောင်းပါတယ်အဲ့တော့အဲ့လိုဟာမျိုးကိုကြတော့ဒီအစိုးရမှာတိကျတဲ့မူဝါဒမရှိဘူးဆိုတာကိုတော့ကျွန်တော်တော်တော်ထင်ထင်ရှားရှားမြင်ရတယ်နော်အဲ့လိုဒီတရုတ်မစ္စတာဆောင်ကိုချင်ကပြောတာနဲ့ကိုပဲအဲ့လိုဖြစ်တယ်ဆိုရင်ဒါ interest လားအဲ့တော့အဲ့ဒီ interest ကဘာတွေရှိတယ်လဲ
အာနောက်တရောဆရာဒေါက်တာတူရခင်ဗျာကျွန်တော်ကစဉ်းစားကြည့်တာအစိုးရတို့တပ်မတော်တို့ဘက်ကတရုတ်ရဲ့ဖိအားကြောင့်အထူးသဖြင့်တပ်မတော်ဘက်ကအရင်လက်မခံချင်ဘူးဆိုတဲ့လူတွေကိုလည်းလက်ခံပါပြီဆိုတဲ့သဘောမျိုးဖြစ်သွားတော့ဘယ်သူဖိအားမှမပါဘဲနဲ့တိုင်းရင်းသားတွေသူတို့ရဲ့ဆန္ဒနဲ့သူတို့စပူကောင်းမဲ့ထင်တာကိုလုပ်နေကြတယ် UNFC ဘက်ကကြတော့ဘာကြောင့်မလိုက်လျောနိုင်ဘူးလဲသူတို့ဘက်ကတောင်းဆိုချက်ကိုတပ်မတော်ဘက်ကအဲ့ဒါကိုဆရာဘယ်လိုပြောလို့ပါလဲကျွန်တော်အဲ့ဒါစဉ်းစားမိတယ်ဆရာ
ဟုတ်ကဲ့အဲ့ဒါကတော့သူတို့ညီနိုင်ရဲ့အာပြောသေးတဲ့သဘောအပြာတန်ညစ်နိုင်မှုပါအားနည်းချက်ရှိတော့ရှိနိုင်တယ်အမှသူတို့ကအားလုံးပါဝင်ရေးကိုတော့ဒါမရှိမနေတော့လုပ်ကြရမှာပါအားလုံးပါဝင်တော့ပုံပြောမှာအဲပြည်စုံပါလို့ဒါကြောင့်မို့ညော့ပိုင်းကတော့ဗာရှိရှိကွနပြောတဲ့ပုံစံမျိုးနဲ့ရောက်လာတာပဲရှိရှိအဲ UNF လည်းပါလာနေအောင်တော့ဒါ20အခြေလေညနေပြီးလုပ်တင်တာပေါ့ဒါပဲဒီနေရာမှာကျွန်တော်ထောက်ပြချင်တာကျတော့အနေတစ်ခုကတော့ဗာရှိရှိဘယ်လိုပဲအစားမရှိမှုတွေဝေဖန်မှုရှိကြတယ်ပါအရေးကြီးဆုံးကဗာလဲဆိုရှိအဲဒီ20ရာစုပြင်တော့ဒုတိယအကျွေးမှာလူအလုံးလက်ခံတဲ့ကျွန်တော်နိုင်ငံကိုညီချင်ရရှိစေနိုင်တဲ့နိုင်ငံရေးသဘောတူညီချက်ကိုရဖို့ရရတယ်အဲ့ဒီနိုင်ငံရေးသဘောတူညီချက်ကိုရပြီဆိုလို့ရှိရင်ဂျာမီအပိုင်းတွေအဲဒီအပြန်လမ်းနားလည်မှုလေတာတို့ပါဂျာမီရတယ်ပါအလုံးပြင်းချင်းသွားမယ်အလုံးသိကျော်လေးတို့ဖြစ်သွားမယ်ဒါကြောင့်အတိတ်ကတော့ဒီထောင်စုစစ်စစ်မှုကိုချပြီးတော့မှအလုံးလက်ခံနိုင်အောင်ဒါလာလာကြောင်ပို့ပေးဖို့အဖြေကောင်းတစ်ခုထည့်ဖို့ဒါအတိတ်ကဒီလေလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့အဲ့ဒီအဖြေကောင်းကိုတကယ်ကရထိုင်ရလို့ဆရာယုံကြည်ပါလားဆရာကျွန်တော်နောက်ဆုံးနည်းမေးချင်တာပ
ါဟုတ်ကဲ့ကျွန်တော်အားလုံးယူတာသားနဲ့တကယ်ရင်းချမ်းရေးတကယ်အမှန်တကယ်လူကျင်တဲ့စိတ်ဓာတ်နဲ့ဒီလိုလိုဆိုအကျိုးကိုဝိုင်းဝန်းချေချို့ပြည့်နေမြတ်မြတ်သားသားနဲ့ဝိဝိဆလူချင်းကိုချက်ထားပြီးတော့မှကျွန်တော်ဆင်းနေကြမယ်ဆိုပြီးရနိုင်ပါတယ်ကြာဟုတ်ကဲ့
ဟုတ်ကဲ့ဦးလှဆော့ရောဘယ်လိုမြင်ပါလဲညီညာခံကထွက်ပေါ်လာမယ်ကျူဘယ်လိုဖြစ်မလဲ
ကျွန်တော်တို့ကလေညီညာရုံကိုတကယ်လိုချင်တယ်ဗမာကြီးမှာညီညာရုံမလိုချင်လို့ဘယ်သူမှမရှိဘူးဒါပေမဲ့အဲ့ဖြစ်စင်ပါ process ကတော်တော်ကိုဦးနှင်းခွင်နှင်းဖြစ်တာတွေရှိတယ်နော်အဲ့တော့ဒေါက်တာတူရပြောသလိုအဲ့လိုပြောမှဆိုရင်ဒေါက်တာတူရညီလာခံတက်တယ်ဆိုရင်ဒေါက်တာတူရကချင်မှာကချင်လူမျိုးတွေကိုကိုစားပြုတဲ့အမျိုးသားနိုင်ငံဆွေးနွေးမရှိသလားနော်ချမ်းမှာအမျိုးသားဆင်နိုင်ငံဆွေးနွေးမရှိသလားရခိုင်မှာအမျိုးသားဆင်နိုင်ငံဆွေးနွေးမရှိသလားမရှိဘဲနဲ့ကျွန်တော်လာတက်တယ်ကျွန်တော်ကအမတ်ပါနော်ကျွန်တော်ပြည်သူ့တို့အမတ်ကျွန်တော်ပါတီကရခိုင်ပြည်မှာအများဆုံးနိုင်ထားတဲ့ရခိုင်ပြည်သူ့ကိုကိုစားပြုတဲ့ပါတီပါနော်ဒေါက်တာတူရကိုယ်တိုင်ကကချင်ပြည်သူတွေကိုကိုစားပြုပြီးတော့ဒီနေရာမှာလက်မှတ်ထိုးလို့ရမလားဒါကောတကယ် legitimacy ဖြစ်မလားအဲ့ဒါတွေကိုအများကြီးစဉ်းစားစရာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးနဲ့ဆရာဒေါက်တာတူရဗာမြပြန်ပြောချင်ပါတယ်ခင်ဗျာဦးလှဆော်ရဲ့မိကုံးကို
ဟုတ်ကဲ့ဒီစာကတော့ညှတာစစ်နိုင်ရေးစနစ်ပဲပြင်ပါတာပဲအားနည်းချက်တွေရှိပါတယ်အဲသို့တော်လည်းပဲအတိကတော့ဒါအားလုံးလက်ခံနိုင်တဲ့ဉာဏ်ကြည့်တကယ်ရစေနိုင်တဲ့သမိုင်းမတန်တွင်စေနိုင်တဲ့အဖြေပေါင်းတစ်ခုရပဲလို့ကျွန်တော်ထပ်ပြီးပြောရစ
်ဥကျော်ဆောင်သားစီစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပါအခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ပြပေးပါဦးမယ်အခုတစ်ပတ်အစီအစဉ်မှာတော့ရဲမုံမျိုးကကိုမင်းစော်လင်းရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကျွန်တော်တို့လူသားတွေမှာကိုယ်စီယုံကြည်ချက်တွေရှိကြပါတယ်မတူညီတဲ့ခံစားချက်တွေနဲ့ကျွန်တော်တို့တွေကဘဝကိုနည်းစရဲ့ဆက်ပဲဖြတ်တန်းနေရတာပါကျွန်တော်မှလည်းကျွန်တော်ရဲ့ယုံကြည်မှုနဲ့ကျွန်တော်ဖြတ်တန်းနေတာပါပဲ Mimi Pitina will mother and Josavi shall lay, Lutin, Van and Wachinoria, the name of Java Mava. Tanulu Daria, Lutin Zika, and Mira Pionan in that party. And I jam Mulule, Lulu Namalane, Suda Sakago, Pioga Jarava. Pione Muzo, Pananiale, and Mira Pione Dorava. In Jimuna Pananga, the Kuna the Kua, Sassan Nevale. The Ku Pione Dorane, General Rua, the Noto Kule, a Lulune, Social Dorava. The Cardiama Kuranjo, Pione Yaga, the Lord, the Cardiama Timaraga, to the Vajon, the Genoa, your Jijati Panani, Pione Yala, Shivale, Ludanga Kuyunjimu, Mapione, or Tini Jarabave. Elutini in at the Cardiama Lanyon of my Kukurama Kuya Pan and a Kuyunjimu, Piercimi, Ila Shivale. The Nidalan Pagan by Pimulus of Vitoni, Udija Mani, or Genoa Yunjimuriale, and Lahata Pinimaba. Mangana Yujimuale, and Yai Yijibale. အောင်မြင်မှုတွေတိုင်းဟာပြည်ထောင်တဲ့ကျိုးစားအထောက်အမှုကြောင့်မပြောင်းလဲတဲ့ရုပ်ချင်းမှုတွေကြောင့်ဖြစ်ပေါ်လာရတာပါ။ငုံမိတဲ့နဲ့တန်းတဲ့ဖဲအောင်ဆိုပြီးကျိုးစားလို့အောင်မြင်လာတယ်လို့ကံကံကိုယုံပြီးတော့ဘဝမှာလည်းတူတူလည်းအများကြီးပါပဲ။ရုပ်ချင်းမှုကလူတိုင်းတို့အများကြီးအရေးကြီးပါတယ်။တယောက်နဲ့တယောက်ရုပ်ချင်းမှုတို့အများနဲ့တည်ဆောက်နေရတယ်လို့အဖွဲ့စည်းတဲ့ဟာလည်းနေ့တူနေ့စဉ bao, tu ye no ma nale mulina ma po biro piasin pirava. Mimi yojia, yoji wishi be ma nale mulina tame a lama o yodaba. A tiga or mimi yoji muva to the bao, matiga wo yeji bare. A guji ma yoji muna yoji jade matagolo, petanari nizia za chomido, luri nizia za tokari yoni jarava. ကျွန်တော်တို့တရားငယ်စဉ်လေးကဘွားကိုအမျိုးမျိုးနဲ့ပြတ်တာလာကြတာပါမပြောလဲတဲ့ယုံကြည်မှုနဲ့ပန်းနဲ့ရောက်ခဲ့တဲ့သူတွေရှိတယ်လို့ပန်းနဲ့ပြောပြီးတော့ဘွားတွေရန်ရွာတဲ့သူတွေလည်းအများကြီးဖြစ်ပါတယ်ကျွန်တော်တို့စိတ်တွေမရန်လဲအောင်အမြင်နဲ့ကျွန်တော်တို့တွေကကြိုးစားနေရမှာကျွန်တော်တို့တွေကအောင်မြင်တယ်လို့ကြာရှုံးနိုင်ပါတယ်အောင်မြင်တဲ့ခေါင်းဆောင်မှခေါင်းဆောင်နိုင်ရတယ်မှတ်ကန်
ကျွန်တော်တို့ပန်းနိုင်ရကျွန်တော်တို့ရဲ့လက်ထက်မှာပဲရှိပါတယ်။အောင်မြင်မှုတွေရယုံကြည်မှုတွေရတွန်းလာပါ။မပြောင်းလဲအောင်ကြိုးစားပြီးတော့ထိန်းသိမ်းရမှာပါ။လူတိုင်းရဲ့ယုံကြည်ချက်တွေ၊ဟိမန်းချက်တွေကိုဖန်တီးနေအောင်ဖန်တီးခွင့်အောင်ကျွန်တော်တို့တွေအများအားကြိုးစားနေရမှာပါ။လူတိုင်းကိုယုံကြည်မှုကိုဖန်တီးနိုင်ကြပါသေး၊ဖန်တီးခွင့်ရကြပါသေး။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com
burmese@voanews.com
American Soya ရဲ့ သဘောထား အမြင် အဘော်ကို တင်ပြပါတော့မယ် ခင်ဗျာ
Donald Trump American သမ္မတ အဖြစ် စတင် တာဝန် ထမ်းဆောင်တဲ့ ပထမ ဆုံး ရက်တရ အတွင်း Trump အစိုးရ ရဲ့ စွမ်းဆောင်မှု ကြောင့် American ပြည်အောင်စု ရဲ့ ခိုင်မာမှု နဲ့ ကမ္ဘာ ဇက်ခုံ မှာ ဆုံးဖြတ်ချက် ပိုင်ပိုင်နိုင်နိုင် ချနိုင်မှု ကို ပြသ ပြီးတော့ ကမ္ဘာ ခေါင်းဆောင် နိုင်ငံ တစ်ခု နေရာ ကို ယူထား နိုင် ပါတယ် American ကာကွယ်ရေး ဌာန နဲ့ တခြား လွှတ်တော် အဖွဲ့ ဝင် တွေ ပူးပေါင်း ပြီးတော့ IS စစ်သွေးကြွား တွေ ကို ချိန်မှုန်းရေး အစီအစသ် ချမှတ်ဖို့ January 28 ရက် နေ့ တုန်းက သမ္မတ အမိန့်ကြေညာစာ မှာ လက်မှတ်ရေး ထိုးထုတ်ပြန်ခဲ့ပါတယ် American နိုင်ငံသားရေး ဝန်ကြီး Rex Tillerson နဲ့ နိုင်ငံသားရေး ဝန်ကြီး ဌာန တို့ ပူးပေါင်း ပြီးတော့ အဖွဲ့ ဝင် 68 ယောက် ပါဝင် တဲ့ ကမ္ဘာ ညွန့်ပေါင်း အစည်းအဝေး ကို ဥဆောင် ကျင်းပ ခဲ့ပါတယ် အကြံဖတ် အဖွဲ့ကြီး တွေ ကို ချိန်မှုန်းရေး က American ပြည်အောင်စု ရဲ့ မူဝါဒ ပဲ ဖြစ် ကြောင်း ကို ဝန်ကြီး Tillerson က သမ္မတ Trump ကိုစား ထက်လောင်း ပြော ကြား လိုက်ပါတယ် April 4 ရက်နေ့တုန်းက Idlib နယ်ကို Syria အစိုးရ ဓာတုလက်နက်နဲ့ တိုက်ခိုက်ခဲ့တာကြောင့် Syria ရဲသား 100 နီးပါး ထိခိုက် သေးဆုံးခဲ့ရပါတယ် ဒီ တိုက်ခိုက်မှု ဖြစ်ပွားပြီး 2 ရက်ကြာမှာတော့ American ပြည်အောင်စုက တန်တမန် နီးအရာရော စစ်ရေးအရာပါ တုံ့ပြန်ခဲ့ပါတယ် ဒီ ဓာတုလက်နက်နဲ့ တိုက်ခိုက်မှုအပေါ် တာဝန်ရှိတယ်လို့ ယူဆရတဲ့ Holmes မြို့က Shayred တပ်စခန်းကို ပြစ်မှတ်ထားပြီးတော့ Tomahawk Missile ဒုံးကျည် 59 ခု ပြစ်လွတ်ဖို့ American သမ္မတ Donald Trump က ညွှန်ကြားခဲ့ပါတယ် ဤ နိုင်ငံက nuclear လက်နက်တွေကို ချက်ချင်းတားမြစ်ရေးနဲ့ အကြမ်းဖက်မှု 2 နည်းရိုးနဲ့ သက်ဆိုင်နေတဲ့ လှုပ်ဆောင်မှုတွေကို ဆက်ပြီးလုပ်နေတဲ့အတွက် American ဘက်ကလည်း ဒီရေးမှာ Iran ရဲ့ သဘောထားတွေကို ဆန့်ကျင်ကြောင်း ဆက်လက်ခုခံ ပြောဆိုနေပါတယ် Iran မြောက်ကိုရီးယားနဲ့ Syria nuclear လက်နက် ချက်ချင်းတားမြစ်ရေးအဥပဒေကို ဆန့်ကျင်တဲ့ နိုင်ငံ 10 နိုင်ငံ ngay 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 ဤနိုင်ငံဟာအကြမ်းဖက်မှုတွေကိုထောက်ပံ့နေတဲ့နေရာမှာထိတ်ဆုံးကနိုင်ငံဖြစ်ပြီးတော့ဆီးရီးယား၊ယီမန်၊အီရတ်နဲ့လက်ဘနွန်နိုင်ငံတွေကအမေရိကန်ရဲ့အကျိုးကိုပြက်ပြားစေတဲ့လုပ်ရက်တွေကိုတိုးလှုပ်နေတဲ့အပြင်အစ္စရေးနိုင်ငံကတိုက်ခိုက်မှုတွေကိုလည်းဆက်လက်ပံ့ပိုးနေတယ်လို့ဒေတာဆန်ကပြောပါတယ်။မြောက်ကိုရီးယားရေးမှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার မစ်ဆိုင်လက်နက်ချက်ချင်းတားမြစ်အစီအစဉ်ကိုလိုက်နာဖို့ဖိအားပေးတဲ့အနေနဲ့မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုပိုတင်းကျပ်ရေးနဲ့ဒေသတွင်းအမေရိကန်ရဲ့မိဖက်တွေနဲ့ပူးပေါင်းပြီးတော့တန်တမန်နီးလန်းတွေနဲ့လည်းပုံမှန်တွန်းအားပေးမဲ့မူဝါဒသစ်ကိုသမ္မတထရမ့်ကချမှတ်ထားပါတယ်။ထရမ့်အမေရိကန်သမ္မတအဖြစ်စတင်တာဝန်ထမ်းဆောင်တဲ့ပထမဆုံးရက်တရအတွင်းထရမ့်အစိုးရရဲ့စွမ်းဆောင်မှုကြောင့်အမေရိကန်ပြည်အောင်စုရဲ့ခေါင်းဆောင်နိုင်မှုစွမ်းအင်ကိုကမ္ဘာမှာပြသနိုင်ပြီးတော့ကမ္ဘာစက်ခုံမှာကမ္ဘာခေါင်းဆောင်နိုင်ငံတစ်ခုနေရာကိုဆက်လက်ယူထားနိုင်တာလည်းဖြစ်ပါရဲ့ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးတော့ VO ရဲ့အားပေါ်မဟုတ်ကြောင်းသိပေးအပ်ပါရခင်ဗျာ။ VO အမေရိကန်တန်ကနေကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ30နဲ့40 49လောက်ကနေမနက်9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောရရှင်တို့အနေနဲ့ကျွန်တော်တို့ VO မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေအပါအဝင်အပတ်စဉ်ကဏ္ဍတွေကိုအင်တာနက်မှာပြန်လည်နားဆင်ဖတ်ရှုလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ website လိပ်စာ bamis.voanews.com မှာပြန်လည်ဖတ်ရှုနားဆင်လို့ရနိုင်ပါတယ်။ VO မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းသတင်းတွေကိုအချိန်နဲ့တပြေးညီဖတ်ရှုနားဆင်လို့ရနိုင်ပါတယ်ခင်ဗျာ။ VO မြန်မာပိုင်းကနေထုတ်လွှင့်နေတဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းနိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။ကိုတော့ကြံရှိနေတဲ့အချိန်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြပေးပါအောင်မယ်ခင်ဗျာ
။ Britain နိုင်ငံ Manchester ကအသေးခံဘုံခွဲသမား Salman Abedi ရဲ့ဖခင်ဖြစ်သူနဲ့ညီတို့ကိုဖမ်းဆီးခဲ့တယ်လို့လေဗျာလုံခြုံရေးတာဝန်ခံတွေကပြောပါတယ်။လေဗျာအကြမ်းဖက်ဝါဒချေမှုန်းရေးတပ်ဖွဲ့ပြောခွင့်ရကတော့အသေးခံဘုံခွဲသမားရဲ့ညီကိုတော်သူ Hashim Abedi ဟာသူနဲ့မကြသေးခင်ကပဲဆက်သွယ်လုပ်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုတွေသူ့ရဲ့အစီအစဉ်တွေကိုတည်ထားသူဖြစ်ကြောင်းပြောပါတယ်။ပုံရဟန်းမင်းကြီး Francis နဲ့ Vatican နန်းတော်မှာတွေ့ဆုံဆွေးနွေးအပြီးမှာတော့ American သမ္မတ Donald Trump ကသူဟာကမ္ဘာငြိမ်းချမ်းရေးအတွက်လှုပ်ဆောင်ဖို့အရင်ကလည်းပို့ပြီးပြက်ပြက်သားသားဆုံးဖြတ်လိုက်တယ်လို့ဆိုပါတယ်။ Syria လေပြင်းနဲ့ IS သိမ်းပိုင်နေမြေလို့ဒေတာတွေမှာလူသားတို့ရဲ့ဒုက္ခတွေဘာသာရေးနဲ့အတိုင်းဝိုင်းတွေကနေဘယ်လိုပဲပုံနည်းနဲ့တိုက်ဖြတ်နိုင်လဲဆိုတာကိုနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောအရာရှိတွေကပြောပါတယ်။ပြည်တော်စုငင်းကြီးညီလာခံ27ရာစုပင်လုံဒုတိယကျင်းစီဝေးကိုနေပြည်တော်မှာမနေ့က24ရက်ဗုဒ္ဓဘူးနေ့ကစတင်ပြီး4ရက်ကြာကျင်းပနေပါပြီ။ဖွံ့ဖွဲအခမ်းအနားမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီညီလာခံရဲ့ပန်းတိုင်ဟာဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဖြစ်လာရေးဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ပြည်ရင်းငင်းကြီးရေးကိုရှေ့ရှုပြီးတနင်္ဂနွေလုံးအတိုင်းတာနဲ့အပြစ်ခတ်ရစေး NCA သဘောတူစာချုပ်ကိုလက်မှတ်ရေးထိုးကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။ဒါပြင်သဘောတူညီချက်လက်မှတ်ရေးထိုးနိုင်အောင်ဆက်ဆက်ညှိနှိုင်းမှုတွေလုပ်မယ်လို့လည်းပြောပါတယ်။ဖိလစ်ပိုင်သမ္မတဒူတာရိုဒရီဂိုဒူတာဒီဟာအင်္ဂါနေ့ကလူကြီး23တန်းရှိတဲ့မန်ဒနာကိုကျွန်းတဲ့ပတ်ဝန်းကျင်တဝိုက်ကကျွန်းငယ်တွေမှာဆစ်အုပ်ချုပ်ရေးကြီးညာခံလိုက်ပါတယ်။မာရဝီမြို့ကိုမိုက်တီအုပ်စုကဆစ်သွေးကြွားတွေဝင်စီးပြီးတဲ့နောက်တိတ်မကြခင်မှာပဲဆစ်အုပ်ချုပ်ရေးကြီးညာခံလိုက်တာပါ။
တဲ့ရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါခင်ဗျာဒီမနေ့အစီအစဉ်ထုတ်လို့ရမှုကမှတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOA American အတန်းကနေမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ30နဲ့40 49တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှိမင်းနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြချမ်းမာရှင်လန်းနိုင်ကြပါစေကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာ
This program has come to you from the Voice of America, Washington.